Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2006ခုနှစ်ဒီဇင်ဘာလ3ရက်စနေနေ့ညပိုင်း VOA စီစဉ်တွေကိုမေဂန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 AM အထိလိုင်းမီတာ24.25 32.51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညပိုင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မအနောင်လောက်တို့ပြောပြပေးမှာပါအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်တို့တယ်လီဖုန်းဆက်စကားပြောဆိုခဲ့တဲ့ကိစ္စကိုတရုတ်ကကန့်ကွက်လိုက်ပါတယ်။တာလီဘန်တပုံထမှုတွေမှာပါကစ္စတန်ရုရှားနဲ့အီရန်တို့ဝင်ရောက်ပတ်သက်နေတာဟာစစ်တမ်းတင်နေတဲ့အာဖဂန်နစ္စတန်နိုင်ငံကိုတည်ငြိမ်မှုရအောင်နိုင်ငံတကာရဲ့ကြိုးပမ်းချက်ကိုချိန်ချောင်နေတယ်လို့အမေရိကန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးကတတိပေးလိုက်ပါတယ်။အရှုပ်တော်ပုံနဲ့ပတ်သက်နေတဲ့တောင်ကိုရီးယားသမ္မတကိုရာထူးကဖယ်ရှားပေးဖို့အတိုက်ခံပါတီဖက်ကအတိကနဲ့အစိုးရတရက်တင်သွင်းလိုက်ပါတယ်။ဒီလိုသတင်းတွေကြားကြရမှာပါရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြမှာကတက်ငယ်မတိမှုနဲ့ပတ်သက်ပြီးကြီးလေးရဲ့ပြစ်ဒဏ်တွေချမှတ်ဖို့နဲ့ပတ်သက်ပြီးတော့
ပြမှုပြစ်ဒဏ်ဥပဒေအတိုင်းကိုပဲရခင်ကလေးကဒီကျူးလွန်ခဲ့တဲ့သူတိုင်းကိုကျွန်တော်တို့ထိထိရောက်ဆောင်ရွက်ခဲ့မယ်ဥမာဟိုဟောเนาะကျွန်တော်တို့
ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးညီညီကခုလိုပြောသွားတာကိုဒနေတော်မှဆူစီစဉ်မှမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်လမ်းပေးဈေးတွေနဲ့ညာဈေးတဲ့အသည့်အကြောင်းကိုလည်းမြန်မာတခွင်စီစဉ်မှဒီညနေပိုင်းမှာပြောပြသွားဖို့ရှိပါတယ်။အခုရင်းဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ကကြီးညာပေးသွားမှာပါရှင်။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်တို့တယ်လီဖုန်းဆက်စကားပြောဆိုခဲ့တဲ့ကိစ္စကိုတရုတ်တို့ကကန့်ကွက်လိုက်ပါတယ်။အခုလိုတယ်လီဖုန်းစကားပြောဆိုကြတာဟာအမေရိကန်အနေနဲ့တရုတ်အတွက်အလေးနက်ထားပေးရမယ့်ကိစ္စတစ်ခုအဖြစ်ကိုးစားပြုနေတယ်လို့တရုတ်နိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ကမ္ဘာမှာတရုတ်နိုင်ငံတစ်ခုထဲထားရှိပြီးတော့ထိုင်ဝမ်ဟာတရုတ်နိုင်ငံနဲ့ခွဲခြားလို့မရတဲ့အစိတ်အပိုင်းဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ထိုင်ဝမ်သမ္မတနဲ့တောက်ကြနေကဆက်သွယ်လိုက်ခြင်းအပြင်အမေရိကန်နဲ့ထိုင်ဝမ်ကြားအနည်း40နီးပါးဖြတ်တောက်ထားတဲ့တန်တမာဆက်ဆံရေးကိုထရမ့်ကဘေးဖယ်လိုက်တာလည်းဖြစ်ပါတယ်။ဒီလို့ရကြောင့်တရုတ်နဲ့အမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးပျက်စီးသွားတာမျိုးဒါမှမဟုတ်အနောက်ရှက်ဖြစ်သွားတာမျိုးမဖြစ်စေဖို့သူ့အနေနဲ့မျှော်လင့်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ဟီကဒီကနေ့ပြောပါတယ်။ဒါဟာထိုင်ဝမ်ရဲ့လက်ကွက်ကလေးတစ်ခုရာဖြစ်တယ်လို့လည်းဆိုပါတယ်။ဒီမိုကရေစီနှိကျအုပ်ချုပ်နေတဲ့ထိုင်ဝမ်ကိုတရုတ်ပြည်မကြီးရဲ့အစိတ်အပိုင်းဖြစ်တယ်လို့တရုတ်ကပြောဆိုထားတာဖြစ်ပြီးထိုင်ဝမ်ကိုတရုတ်ပြည်မကြီးထိန်းချုပ်မှုအောက်ရောက်ဖို့စီရင်အင်အားသုံးတာကိုဆွလုံးမှာမဟုတ်ဘူးလို့လည်းပြောဆိုထားတာပါ။ခုလိုတယ်လီဖုန်းဆက်ခဲ့တဲ့ထရမ့်ကြီးကြီးအကြီးအကျယ်ဝေဖန်ခံနေရတာပါ။ဒါပေမဲ့လည်းသူ့သမ္မတရွေးကောက်ပွဲအောင်မြင်တာကိုထိုင်ဝမ်သမ္မတကတယ်လီဖုန်းဆက်ပြီးတော့ဂုဏ်ပြုစကားပြောတာဖြစ်တယ်လို့ထရမ့်ကသူ့ရဲ့ Twitter စာမျက်နှာကနေတုံ့ပြန်ပါတယ်။နောက်ပိုင်းမှာတော့အမေရိကန်ကနေထိုင်ဝမ်ကိုဒေါ်လာဘီလီယံနဲ့ချီစစ်လက်နက်ကိရိယာတွေဘလို့ရောင်းချပေးနေတယ်ဆိုတာစိတ်ဝင်စားစရာကောင်းပေမဲ့ထိုင်ဝမ်ရဲ့ဂုဏ်ပြုစကားကိုလက်ခံပြောဆိုလိုက်ဖို့မသိဘူးဆိုပြီးတော့ပြောပြန်ပါတယ်။နိုင်ငံတကာရေးနဲ့ပတ်သက်လို့ထိုင်ဝမ်ရဲ့ပအဝင်ပတ်သက်မှုကိုအမေရိကန်နိုင်ငံကဆက်ပြီးတော့ထောက်ခံသွားဖို့မျှော်လင့်နေတဲ့အကြောင်းထိုင်ဝမ်သမ္မတဆိုင်ကတယ်လီဖုန်းဆက်ချိန်တွင်ပြောခဲ့တယ်လို့သမ္မတယုံတောက်ကြနေကထုတ်ပြန်ချက်မှာဖော်ပြထားပါရှင
်။အမေရိကန်ရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်နိုင်ငံမှာမွေးဆေးရောင်းဝယ်သူတွေကိုနှိမ်နှင်းနေတာနဲ့ပတ်သက်ပြီးတော့အောင်မြင်မှုရပါစေလို့ဆုတောင်းပေးကြောင်းဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကပြောလိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လကစပြီးတော့ဖိလစ်ပိုင်နိုင်ငံတွင်းမှာမွေးဆေးရောင်းဝယ်သူတွေကိုနှိမ်နှင်းမှုတွေအတွင်းမှာလူ4000ကျော်တေဆုံးခဲ့ပါတယ်။ချုပ်ချာအာဏာပိုင်ဆိုင်တဲ့နိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံအနေနဲ့မွေးဆေးရောင်းဝယ်တဲ့သူတွေကိုနီးမှန်လမ်းမှန်နဲ့နှိမ်နှင်းနေတာဖြစ်တယ်လို့လာမယ့်အမေရိကန်သမ္မတအသစ်ဖြစ်လာမယ့်ဒေါ်နယ်ထရမ့်ကသူ့ကိုပြောကြားခဲ့တဲ့ကြောင်းဒူတာသမ္မတဒူတာတေးကပြောပါတယ်အခုနှစ်စောပိုင်းကဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့သမ္မတရွေးကောက်ပွဲကိုသမ္မတဒူတာတေးအနိုင်ရခဲ့တာရဲ့အဓိကအကြောင်းကတော့သူသမ္မတဖြစ်လာခဲ့ရင်မွေးဆေးရောင်းဝယ်သူတွေသုံးဆွဲသူတွေနဲ့ပြစ်မှုကျူးလွန်သူတွေကိုအဓိကပြစ်မှတ်ထားပြီးနှိမ်နှင်းသွားမယ်လို့ကတိပေးခဲ့တာကြောင့်ဖြစ်ပါတယ်ဒေါ်နယ်ထရမ့်ကိုတောက်ကြနေနောက်ပိုင်းကဖုန်းခေါ်ပြီးတော့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရတာကိုဂုဏ်ယူတယ်လို့ပြောကြားခဲ့ကြောင်းသမ္မတဒူတာတေးကသူ့ရဲ့ကြေညာချက်မှာပြောထားပါတယ်ဒူတာတေးဟာဖိလစ်ပိုင်သမ္မတဖြစ်လာချိန်ကစပြီးတော့အမေရိကန်အစိုးရပေါ်မှာဝေဖန်တိုက်ခိုက်ခဲ့တာကြောင့်နှစ်ပေါင်းများစွာမဟာမိတ်အဖြစ်ရှိခဲ့တဲ့နိုင်ငံခြားဆက်ဆံရေးဟာမရေမရာအခြေအနေဖြစ်လာခဲ့ပါတယ်ဖိလစ်ပိုင်ရဲ့မွေးဆေးဝါးနဲ့ပတ်သက်ပြီးနှိမ်နင်းတာတွေကိုအမေရိကန်အစိုးရကဝေဖန်ခဲ့တဲ့အတွက်ဖိလစ်ပိုင်သမ္မတဒူတာတေးကလည်းအမေရိကန်အစိုးရကိုပုတ်ခတ်ပြောဆိုခဲ့တာကြောင့်နိုင်ငံတကာဆက်ဆံရေးအဆင်မပြေဖြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ Syria နိုင်ငံအလက်ပိုမြို့ကတိုက်ပွဲတွေဘလို့အဆုံးသတ်မလဲဆိုတော့ American ပြည်ထောင်စုနဲ့ Russia တို့ရှေ့မတိုးနိုင်ဖြစ်နေတဲ့တလားကြတန်တမာရေးဆွေးနွေးပွဲမှာအလုတ်ဖြစ်နိုင်မဲ့နေလန်တစ်ကိုရှာနေတယ်လို့ American နိုင်ငံခြားရေးဝန်ကြီး John Kerry ကတောက်ကြနေမှာပြောပါရယ်
။ And so hopefully if humanitarian situation could be dealt with in Aleppo more effectively
အလပိုမြို့မှာလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေကိုပို့ပြီးတော့ထိထိရောက်ရောက်ကင်တွယ်သွားနိုင်ပြီးမြို့ထဲကလူတွေကိုခေါ်ထုတ်လာနိုင်မယ်ဆိုရင်အလပိုမြို့အတွက်စိုးရင်ပူပန်စရာတစ်ခုပြေပြောက်သွားမယ်လို့မြို့မရပါတယ်။ဒါမှသာဆီးရီးယားအရေးနဲ့ပတ်သက်လို့ဂျနီဗာမှာအစည်းအဝေးတစ်ခုခုလုပ်ဖို့လမ်းပွင့်သွားတာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်။ဆီးရီးယားဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်စတက်ဖန်ဒီမစ်စတူရာရဲ့ရည်မှန်းချက်ကလည်းအမေရိကန်နဲ့ရုရှားတို့ရဲ့ရည်မှန်းချက်လည်းဖြစ်တယ်လို့ဒီရည်မှန်းချက်တွေမကြခင်ရက်ပိုင်းတွင်အကောင့်ထည့်ဖွားလိမ့်မယ်လို့မစ္စတာကယ်ရီကပြောသွားတာပါ။အီတလီနိုင်ငံရိုမမှာအီတလီနိုင်ငံခြားရေးဝန်ကြီးနဲ့ပူးတွဲလို့တဲ့ဒင်းစာရှင်းလင်းပွဲအတွင်းမစ္စတာကယ်ရီကအဲ့ဒီလိုပြောသွားတာပါ။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရော့နဲ့ရိုမျိုးမှာတွေ့ဆုံအပြီးမှာပဲဆီးရီးယားအစိုးရနဲ့တပုံတို့ကြားဆွေးနွေးပွဲကျင်းပဖြစ်အောင်ရည်ဆွဲထားတဲ့ချီကပ်ပုံအသစ်တွေအကြောင်းမစ္စတာကယ်ရီကခြားပြသွားပါတယ်။ရုရှားနိုင်ငံခြားရေးလက်ဗရော့ကလည်းဆီးရီးယားပြည်ရင်းစစ်ဟာအပေးအယူလို့ညှိနှိုင်းတင်တာကြားလာပြီးဖြစ်တယ်လို့ဆီးရီးယားအစိုးရကလည်းတွေ့ဆုံညှိနှိုင်းရေးအတွက်အဆင်သင့်ဖြစ်နေပြီလို့ပြောပါရရှင်။
တာလီဘန်ဦးဆောင်တဲ့သဘုံထားမှုတွေမှာပါကစ္စတန်ရုရှားနဲ့အီရန်တို့ရဲ့ဝင်ရောက်ပတ်သက်နေမှုနဲ့အာဖဂန်ဆိုရရဲ့အနာဂတ်နိုင်ငံရေးတည်ငြိမ်မှုပေါ်မှာဆိုရင်တဲ့ဆိုရင်ချက်တွေကစစ်တမ်းတင်နေတဲ့အာဖဂန်နိုင်ငံကိုတည်ငြိမ်အောင်လုပ်နေတဲ့နိုင်ငံအားရဲ့ကျိုးပန်းချက်ကိုချိမ့်ချောင်းနေတယ်လို့အမေရိကန်စစ်တပ်ရဲ့ထိပ်တန်းစစ်ဗိုလ်ချုပ်ကြီးကသတိပေးလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာရှိတဲ့သဘုံနဲ့အကြမ်းဖက်အဖွဲ့တွေအပေါ်မှာပြင်ပကအထောက်အကူတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စိုးရိမ်ပါတယ်။အထူးသဖြင့်ပြည်ပအစိုးရတွေစီကနေကိုလုံးစရာနေရာတွေဒါမှမဟုတ်အထောက်ပံ့တွေရနေတာနဲ့ပတ်သက်ပြီးတော့စိုးရိမ်နေလို့နေတို့တပ်ဖွဲ့ရဲ့ဗိုလ်ချုပ်ကြီးဂျော်နီကောဆန်ကပြောလိုက်ပါတယ်။တာလီဘန်အဖွဲ့တွေနဲ့အတူလိုက်တိုက်နေတဲ့ဟက်ကာနီအကြမ်းဖက်ကွန်ရက်ဟာပါကစ္စတန်နိုင်ငံထဲမှာခိုလုံပြီးတော့အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေပါဝင်အာဖဂန်မိတ်ဖက်နိုင်ငံများအတွက်အကြီးမားဆုံးချင်းချောက်မှုတွေပေးနေတုန်းပဲဖြစ်တယ်လို့သူကအမေရိကန်ပန်တဂွန်စစ်ဌာနချုပ်မှာသတင်းတောက်တွေကိုတောက်ကြနေကပြောခဲ့ပါတယ်။အခုလက်ရှိမှာဟက်ကာနီအဖွဲ့ကအမေရိကန်နိုင်ငံသား9ယောက်ကိုတစားကန်ဖြစ်ထိန်းသိမ်းထားဆဲဖြစ်ပါတယ်။သူတို့ဟာကျွန်တော်တို့အတွက်တော့အဓိကစိုးရိမ်ရမယ့်အဖွဲ့ဖြစ်ဆက်ရှိနေတုန်းပဲဖြစ်ပြီးတော့သူတို့ဟာပါကစ္စတန်နိုင်ငံထဲမှာကောင်းကောင်းခိုလုံနေကြတယ်ဆိုပြီးတော့သူကဆွဆွဲပါတယ်။ဒါပေမဲ့ပါကစ္စတန်အာဏာပိုင်တွေကတော့တာလီဘန်သဘုံနေနဲ့သူတို့ရဲ့မဟာမိတ်တွေကိုပါကစ္စတန်တပ်တွေကအမြင့်ပြတ်ချေမှုန်းထားပြီးဖြစ်တယ်ဆိုပြီးတော့အခိုင်အမာပြောကြားလိုက်ပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ထဲမှာမြန်မာလုံခြုံရေးတပ်တွေဝင်ရောက်ဆင်းနေမှုကြောင့်လူနည်းစုမွတ်စလင်ထောင်းနဲ့ချီအိုအိမ်ဆွန့်ခွာထွက်ပြေးရတယ်လို့မြန်မာဒီမိုကရေစီရေးလမ်းကြောင်းမှာအထက်ကထောက်ခံအားပေးနေတဲ့အမေရိကန်ပြည်ထောင်စုကပြောပါရတယ်။ထပ်အပြင်အရေးအတွက်အတိအကျမရှိရတဲ့လူတွေလည်းသေဆုံးရတယ်လို့တိလောက်ရကြောင့်ဖိနှိပ်ခံလူတွေကိုသဘောထားတင်မာသူတွေဖြစ်လာစေတယ်လို့ပြောပါရတယ်။ထပ်အပြင်အရှိတောင်အာရှဒေသမှာဘာသာရေးအရာတင်မာမှုတွေလည်းတိုးလာစေတယ်လို့ဆိုပါရတယ်။အော်တိုဘာလအစောပိုင်းမှာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကမြန်မာရဲစခန်းတွေကိုအမြင်မသိလက်နက်ကင်တောင်းကြသူတွေဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ရဲတပ်သားတချို့သေဆုံးခဲ့ရတဲ့နောက်ပိုင်းရခိုင်ပြည်နယ်ထဲကိုစစ်တပ်ကဝင်ရောက်လာတာပါ။ဗုဒ္ဓဘာသာအများစုဖြစ်တဲ့မြန်မာနိုင်ငံမှာမွတ်စလင်တွေဖိနှိပ်မှုတွေရှိနေကြကြောင်းရွင်ဂျာအနေငယ်ကလက်နက်ကင်မီပြန်တိုက်တဲ့လို့ရအဖြစ်တာကိုရှင်းပြကြပါရယ်။ခုလိုစစ်တပ်ကအင်အားနဲ့ကင်တွေရာဟာမြန်မာနိုင်ငံတွင်ဂျီဟတ်အစွန်ရောက်တွေရဲ့အကြမ်းဖက်မှုတွေတိုးလာနေတဲ့အနေရှိတယ်လို့လည်းအရှိအာရှဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်ဒန်နီယယ်ရက်ဆယ်ကထောက်ပြဝေဖန်ပါရယ်။ဒါအပြင်ဘာသာရေးအရှုပ်အထွေတွေဖြစ်ပေါ်လာစေနိုင်တဲ့ဆန္ဒပြမှုတွေမလုပ်ဖို့ကိုလည်းမွတ်စလင်အများစုရှိရာမြန်မာအိန္ဒိယနိုင်ငံတွေဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုလည်းသူကတောင်းဆိုထားတယ်လို့ AP သတင်းတရမှာဖော်ပြထားပါရယ်။
မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာမွတ်စလင်တွေကိုကြမ်းဖက်တိုက်ခိုက်နေတာဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုပြီးတော့မလေးရှားနိုင်ငံကဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်မလေးရှားနိုင်ငံနေနဲ့သူများနိုင်ငံရဲ့အချုပ်ချာအနာကိုလေးစားပြီးအာဆီယံဖွဲ့ရမူဝါဒဖြစ်တဲ့တခြားအဖွဲ့ဝင်နိုင်ငံတွေရဲ့ဖြီးတွင်းရေးကိုဝင်မဆွတ်ရဘူးဆိုတဲ့မူကိုလေးစားလိုက်တာတင်ကြောင်းမြန်မာဆွေရဘက်ကတောက်ကြနေမှာပြောလိုက်ပြီးတဲ့နောက်မလေးရှားဆွေရဘက်ကအခုလိုပြင်းပြထန်ထန်တုံ့ပြန်လိုက်တာဖြစ်ပါတယ်မလေးရှားနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာတော့လူမျိုးတစ်မျိုးတည်းကိုပဲနိုင်ငံတွေကနေမောင်းထုတ်နေတာဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ရှေ့တောင်အာရှဒေသတွေမှာလုံခြုံရေးနဲ့တည်ငြိမ်မှုရအောင်ပြန်လုပ်ဖို့အတွက်ဒီလိုလုပ်နေတာကိုချက်ချင်းရပ်တန့်မှာဖြစ်တယ်လို့မလေးရှားဘက်ကပြောပါတယ်ဒါပြင်ဒီပြဿနာဟာဘာသာရေးပြဿနာမဟုတ်ပဲအရေးကြီးကိန်းအတွက်ဖြေရှင်းမယ်လူသားချင်းစာနာမှုဆိုင်ရာကိစ္စရဖြစ်တယ်လို့ပြောပါတယ်ရိုဂျာမွတ်စလင်တွေပေါ်မှာအကြမ်းဖက်တာတွေကိုကန့်ကွက်တဲ့အနေနဲ့မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာတနင်္ဂနွေနေ့ကျရင်ကန့်ကွက်ဆန္ဒပြဖို့ပြင်နေကြပြီးတော့ဒီလူမှုစုဝေးဘက်ကိုမလေးရှားဝန်ကြီးချုပ်နာဂျီရာဇတ်လည်းဦးဆောင်ပါဝင်မယ်ဆိုပြီးတော့ခံမှန်းရပါတယ်ခင်ဗျာ
အရှုပ်တော်ပုံနဲ့ပတ်သက်နေတဲ့တောင်ကိုရီးယားသမ္မတပါကွန်ဟေကိုရထူးကဖယ်ရှားပေးဖို့အတိုက်ခံပါတီကဒီကနေ့အစိုးတရတင်းတွင်းလိုက်ပါတယ်။သမ္မတနှုတ်ထွက်ပေးဖို့နိုင်ငံတော်အလုံးကထောင်းထောင်းချီတဲ့လူတွေဆိုးမျိုးတော်ကိုချစ်တက်လာပြီးတော့တင်း6ပတ်ဆက်တိုက်စနေနေ့တွေမှာတောင်းဆိုလာပြီးတဲ့နောက်အတိုက်ခံပါတီကဒီကနေ့မှအစိုးကိုတင်သွင်းလိုက်တာပါ။ဒီအစိုးကိုလွတ်တော်အမတ်300ထက်ကအမတ်192ဦးတို့ကလက်မှတ်ရေးထိုးထားတာဖြစ်ပြီးလာမယ့်တောက်ကြနေ့မှာတောင်ကိုရီးယားလွတ်တော်ကဒီအစိုးကိုဆန္ဒမဲပေးကြပါလိမ့်မယ်။ဒီအစိုးအတီးပြုတ်နိုင်ဖို့ထောက်ခံမဲ3ပုံ2ပုံလိုအပ်နေတာဖြစ်ပြီးလက်ရှိအာဏာရပါတီရဲ့ထောက်ခံမဲ28မဲလိုအပ်နေတာပါ။သမရပတ်ကွန်ဟေရဲ့စင်နိုရီပါတီထဲကထောက်ခံမဲ့ရရအောင်တိုက်ခံလို့လုပ်နိုင်ပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ရထူးကဆင်းမေဖို့သမရပတ်ကကန်လန်ခဲ့ပေမဲ့လို့ဒီကန်လန်ချက်ဟာအာနာဆက်ထိန်ထားဖို့အချိန်ဆွဲတဲ့လို့ရဆိုပြီးတော့အတိုက်ခံတို့ကပြောပါရဲ။လက်ရှိအာနာရပါတီကတော့သမရကိုဧပြီလမှာသူ့ဆန္ဒနဲ့ရထူးဆင်းမေစေချင်နေတာဖြစ်ပြီးတော့သမရရွေးကောက်ပွဲကိုတတ်မှတ်ချိန်နဲ့6လဆော်ပြီးတော့ဂျွန်လမှာကျင်းပဖို့ဆိုပြီးလမ်းဖွင့်ပေးပါရဲ။သမရပတ်ကွန်ဟေရဲ့အမျိုးသမီးမိတ်ဆွေချိုဆွန်စီရဲ့ဒေါ်လာဘီလီယံပေါင်းများစွာပါဝင်ပတ်သက်နေတဲ့အမှုနဲ့သမရပတ်ကွန်ဟေစုံစမ်းစစ်ဆေးခံရတာဖြစ်ပါရဲ။
England Premier League ရဲ့ဒီတစ်ပတ်ဘောလုံးပွဲပထမဆုံးပွဲကတော့ပြီးသွားပါပြီ Manchester City နဲ့ Chelsea တို့ကစားကြတော့မှ Chelsea က 3-0 နဲ့နိုင်သွားပါတယ် Chelsea နောက်တန်းလူ Gary Cahill ကပထမပွဲမှာကိုကိုကိုသွင်းခဲ့လို့ Man City ရှေ့ကဦးဆောင်ခဲ့ပေမဲ့နောက်ပိုင်းမှာတော့ Chelsea က 3-0 ပြန်သွင်းပြီးတော့ 3-0 နဲ့နိုင်သွားတော့ပါ Chelsea အတွက်ဂိုးတွေကိုတော့ Diego Costa William နဲ့ဟဇတ်တို့ကတွင်းခဲ့တာပါ Chelsea အတွက်ဒုတိယဂိုးတွင်းပေးခဲ့တဲ့ William ကတော့ဂိုးတွင်းပြီးမှပြီးခဲ့တဲ့တနင်္လာနေ့ကလင်းပြတ်ကြလို့ဒီဆုံးသွားတဲ့သူ့ရဲ့ Brazil နိုင်ငံက Chapecoense အသင်းအတွက်ဝန်ထဲကြောင့်ဝတ်ဆင်ထားတဲ့လက်ပတ်ကိုကင်မြောက်ပြီးတော့အောင်ပွဲခံသွားခဲ့ပါတယ်ပွဲပြီးမှ Man City ကအကွေရို Chelsea နောက်တန်းလူ Luis ကိုချတဲ့အတွက်တိုင်းကတိုက်ရိုက်အနီကပ်ပြခဲ့သလို Fernandinho ကိုလည်းအနီကပ်ပြခဲ့တာကြောင့် Chelsea Man City တဲ့ကနောက်ဆုံးမှ6ရောက်နဲ့ကစားခဲ့ရပါတယ်ခင်ဗျာ
နောက်လောင်းနေကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ Mr. Kofi Annan ရဲ့ရခိုင်ပြည်ခီးစဉ်ကြောင်းကိုကြည့်ရအောင်ပါကုလသမဂ္ဂအတွင်းမှုချုပ်ဟောင်း Mr. Kofi Annan ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ဟာဒီနေ့မှာတော့ရခိုင်ပြည်နယ်ဘူးတိတောင်မောင်တော်တို့ကိုတွားရောက်ပြီးတော့ပြည်내တွင်းမှာရှိတဲ့မြို့ကန်တွေပြင်အဲ့ဒေသမှာရှိတဲ့အစိုးရဖွဲ့တွေနဲ့တွေ့ဆုံခဲ့ပါတယ်။ကော်မရှင်အဖွဲ့ရောက်ရှိချိန်မှာဒေသခံတချို့ရဲ့ဆန္ဒပြမှုတွေကိုလည်းကြုံတွေ့ခဲ့ရပါတယ်။ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မိခါကပြောပြပေးပါလိမ့်မယ်
။ရခိုင်ပြည်တွင်းကဖြစ်ပျက်နေတဲ့ပဋိပက္ခတွေအပါအဝင်ဒေသတွင်းအခြေအနေတွေကိုကွင်းဆင်းလေ့လာဖို့အတွက် Mr. Kofi Annan နဲ့အဖွဲ့တွေဟာဒီကနေ့မနက်ပိုင်းမှာမောင်နှောနဲ့ဘူးတီတောင်ကိုရောက်ရှိခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းရင်းမှုချုပ်ဟောင်းဦးဆောင်တဲ့ရခိုင်ကော်မရှင်ဟာပြည်내အစိုးရတာဝန်ရှိသူတွေအပါအဝင်ရခိုင်ဒေသခံအချို့နဲ့ပါတွေ့ဆုံခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကပြောပါတယ်ပြည်내အစိုးရနဲ့တွေ့ဆုံတဲ့အခါမှာတော့ရခိုင်ဒေသတွင်ဖွံ့ဖြိုးတိုးတက်ရေးကိစ္စရပ်တွေအပါအဝင်နှစ်ဖက်အတိုင်းဝိုင်းကြားလိုအပ်ချက်တွေနဲ့အဲ့ဒီဒေသတွင်ရပ်ပိုင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအကြားဒေသခံတွေယက်တီမှုအစိုးရရဲ့လှုပ်ဆောင်ချက်တွေစတဲ့အပိုင်းတွေကိုအစိုးရဘက်ပိုင်းကကောဒေသခံဘက်ပိုင်းကကောတင်ပြခဲ့ကြတယ်လို့ဦးအေးလွင်ကဆိုပါတယ်
။ဟိုဝင်းတာစီကတောင်းလာအဲ့ဘူးလေးတောင်းပါလေ။သူတို့ဆန္ဒတာပြတာသူတို့ဒီလူအဖွဲ့အစည်းတစ်ခုကတခါတွဲပြီးတော့နေတာပဲ။ရခိုင်မျိုးမျိုးခါပြီးပြောတဲ့အချိန်မှာလည်းအဲ့ဒါကြီးဆက်ပါတယ်။သူတို့ဒီလိုဆန္ဒပြရတာလေတဲ့။နိုင်ငံသားတွေကတစ်ဖက်ဆောင်းနေလို့ပြောဆိုတဲ့အချိန်ရှိတဲ့ခါပေါ့ဗျာ။အချိန်လွဲမှားမှုတွေဒီကြောင့်လုံးဝလည်းဆိုတော့ပြောပြီးတယ်။သူတို့ကတော့ဒီမှာငင်းငန်းလိုအရှင်တွဲနေတယ်။2020ကလည်းဘာမှမဖြစ်ဖြစ်ဘူးပေါ့အဲတို့မီးဆက်ကလေးပဲမီးဆက်ရအောင်လုပ်ပြီးပါစီဝါရေးပြင်ဖို့အတွက်ပေါ့နော်နံပါတ်ဆက်တွေပေါ့အောင်လုပ်ပြီးပါအဲ့လားလားပြည့်ပြည့်ပြီးတော့ကျွန်တော်တို့ပြောသွားလဲဆိုမွတ်စလင်တွေနဲ့တွေ့တယ်မွတ်စလင်မျိုးမျိုးပါလေအဲ့လိုငင်းငန်းတော့ရှင်တွေ့တာတော့သူတို့ပြောတယ်ပြီးတော့သူတို့ပညာရေးကျမရေးအခက်အခဲလေးတွေရှိလာတာပေါ့နော်အရင်ကမရှိခဲ့ဘူးရှိတယ်ပေါ့အဲ့တော့ဘူးတီတော်ကတော့ကျွန်တော်ပြောချင်တာသူစံပြလူတော်ဖြစ်တယ်လို့ထင်တယ်လေမောင်တော်မှာကအဲ့ချက်ရိုးပြင်မှာတော့လာတာရောက်လာပြီးတော့အမျိုးသမီးရငူရဲ့ရည်ရဲနဲ့တော်တော်လေးပြောကြတယ်ဗျ
ပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကဘူးသီးတော်မောင်တော်ဒေတာတွေမှာနေသားဆောင်တက်တွေကိုအကြမ်းဖက်တိုက်ခတ်ရေးသမားတွေဝင်ရောက်တိုက်ခိုက်ခဲ့တာကအစပြုခဲ့တဲ့ပဋိပက္ခတွေမှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုအပိုင်းတွေမှာလူခွင့်ရေးချိုးဖောက်မှုရှိတယ်ဆိုပြီးဝေဖန်မှုတွေရှိခဲ့ပါတယ်ဒီလိုထွက်ပေါ်လာတာနဲ့ပတ်သက်လို့ရခိုင်အကြံပေးကော်မရှင်ဟာတွားရောက်လေ့လာခဲ့တာဖြစ်ပြီးဒီကနေ့ဒေတာခန်တွေနဲ့ကော်မရှင်တွေ့ရှိမှုအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးကော်မရှင်ဘက်ကတော့ဘာထင်မြင်ချက်မှမပေးနိုင်သေးဘူးလို့ပြောပါရယ်ဒေတာခံတွေနဲ့တွေ့ရှိမှုအပေါ် ဦးအေးလွင်ပြောပြခဲ့တာကတော့
ကျွန်တော်တော့သုံးသပ်ချက်တွေမသေးခြင်းဘူးနားလည်မှုတွေနဲ့လွဲနေတာလေးတွေရှိတယ်အဲ့ဒါလေးတွေနားလည်မှုတွေယူပြီးတဲ့အခါမှာဟိုဆိုရင်လက်ကလေးတွေကြောင့်ဆောင်ရွက်ပြဿနာလေးတွေရှိတယ်ဟိုသူတို့အပြင်းမဲ့နေကြည့်ရတယ်အဲ့လိုသူတို့ခင်းတွေကြောက်လာပြီးထွက်ပြေးတာရှိတာပေါ့နော်သူတို့လည်းလဲနေတဲ့သဘောလေးတွေရှိတယ်အဲ့ဒါလေးတွေကတဖြည်းဖြည်းတော့တည်ငြိမ်သွားမယ်လို့ကျွန်တော်ထင်ပါတယ်ကြွားသားတွေလည်းအားကြောက်ပြီးတော့အဲ့လိုထွက်ပြေးတာတွေရှိတယ်သို့တော့တချို့ဘောဘက်ကလည်းဟိုအလားတိုင်းဘက်ကလည်းဒါကြောင့်မကြောင့်လောက်ရတယ်ဆိုတာလေသူတို့ကသင်္ချာသူတို့ဘက်ကလည်းသူတို့ပြောလို့ပေါ့ကျွန်တော်တို့ကဒါဆက်ဆက်ဖို့လည်းမဟုတ်ဆက်ဆက်ဖို့လည်းမဟုတ်တော့နားထောင်လာပြီးတဲ့အခါမှာဒါအကောင်းဆုံးတယ်လို့ကြံပေးမယ်ဆိုတော့ကျွန်တော်လုပ်ပါမယ
်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ရခိုင်အကြံပေးကော်မရှင်ကိုနိုင်ငံတကာကတက်သည့်ပညာရှင်တွေနဲ့ပြည်တွင်းကပညာရှင်တွေပူးတွဲပြီးဩဂုတ်လနောက်ပိုင်းကဖွဲ့စည်းခဲ့တာဖြစ်ပါတယ်အစိုးရတဲ့လက်ထက်မှာဖွဲ့စည်းလိုက်တဲ့ဒီအကြံပေးကော်မရှင်ဟာနိုင်ငံတကာကလူတွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေနိုင်တယ်ဆိုပြီးကန့်ကွက်မှုတွေလည်းရှိခဲ့ပါတယ်။ရခိုင်မောင်နှံဒေသမှာရှိတဲ့ရခိုင်အမျိုးသားပါတီဥက္ကဋ္ဌဦးခင်မောင်တန်းကတော့ဒီကနေ့လာရောက်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ပတ်သက်လို့အခုလိုသုံးသပ်လိုက်ပါတယ်
။အဲကျွန်တော်တို့အမြင်ကဘာပြောမလဲ။ကျွန်တော်တို့ဒီနေရာဒီဒေသကျွန်တော်တို့ရဲ့ဒီအခုဒီဘ ഹു သူဒ္ဓတွေကိုဒီစာတွေးအနေနဲ့လာပြီးလေးလာတော့လူကတော့အဖြေရမယ်လို့မသိဘူးကျွန်တော်တို့ဟိုကျွန်တော်တို့ဒီနေရာတွေဆိုတော့တအားအဖြေချနေတဲ့နေရာအဲ့ဒီနေရာတွေကမှစာတွေးနဲ့လာပြီးလေးလာတဲ့အခါဟိုနေနေတွေ့တုံးဟိုဖြစ်ပြခဲ့တဲ့အဖြစ်အပျက်တွေကိုအခြေခံဖို့လိုပါလိမ့်မယ်ဟိုအဖွေတွေအများကြီးဟိုဖွေလာဒီဖွေလာဟိုဒီပါကရောဒီတွေးကရောဒါမဲ့ဟိုတိကျရရတဲ့အခြေကတော့ကုန်မလာတာ
ခိုင်ဒေတာကန်အချို့ကဒီကော်မရှင်ဖြတ်သိမ်းပေးဖို့တောင်းဆိုခဲ့ကြသလိုဒီတစ်ခေါက်ကော်မရှင်လာရောက်ချိန်မှာလဲစစ်တွေလေးစိတ်မောင်တော်နဲ့ဘူးတိတောင်တို့မှာဆန္ဒပြမှုတွေလှုပ်ဆောင်ခဲ့ကြပါတယ်မနက်ဖြန်မှာတော့ကော်မရှင်ဟာမြောင်းဦးနဲ့မင်းပြဘက်ကိုတွားရောက်มาဖြစ်ပြီးအဲ့ဒီဒေတာကဒေတာကံတွေနဲ့တွေ့ဆုံသွားมาဖြစ်ပါတယ်ရှင်
မမေခသတင်းပေးပို့ထားတာပါအခုတစ်ခါမှာတော့မြန်မာတခွင်စီစဉ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရဲ့စီးပွားရေးချက်ချာဖြစ်တဲ့ရန်ကုန်မြို့မှာရင်ကြောတွေနဲ့လမ်းသွားလမ်းလာဒီပိတ်ဆို့မှုတွေကိုဖြည့်ရှင်းဖို့ကြိုးပမ်းတဲ့စီစဉ်တစ်ခုအနေနဲ့လမ်းဘေးဈေးတွေကိုဖယ်ရှားပြီးတော့ပထမဆုံးညာဈေးတန်းတစ်ခုကိုဖွင့်လှစ်ခဲ့ပါတယ်။အပြောင်းလဲတစ်ကြောင်အခက်အခဲကြုံနေရတဲ့အတွက်မကြေမနက်ဖြစ်သူတွေလည်းရှိသလိုစနစ်တကျနဲ့တနေရာထဲမှာလူကျင်တာရနိုင်လို့သဘောကျသူတွေလည်းရှိတဲ့ရန်ကုန်မြို့ကညာဈေးတန်းတစ်အကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထအောင်ကတင်ဆက်ပေးပါလိမ့်မယ်ရှင်။
လူနေထူထပ်တဲ့ရန်ကုန်မြို့ကြီးမှာလမ်းဘေးဈေးတွေကိုအစိုးရအဖွဲ့အစည်းတွေကစီကံတကျနေရာချထားပေမလို့တချို့ဈေးတွေရဲ့မကျေနပ်တန်တွေကိုလည်းကြားနေရတာပါ။အပြောင်းလဲသစ်တစ်ခုကြောင့်လမ်းဘေးဈေးတွေအများစုမှာလည်းကိုယ်စီအခက်ခဲလေးတွေရှိနေကြပါရဲ့။ဒီနေ့လုံမှတနေ့ဆားရတဲ့လမ်းဘေးဈေးတွေခမအရင်လိုဝယ်နေကြဖောက်တဲ့တွေတိတ်မရှိတဲ့အတွက်ဝယ်ရည်အတွက်တော့အခက်ခဲကြုံနေရတယ်လို့ဗဘဲတန်းမြို့နယ်ကသတိတဲ့ကိုစိုးမင်းထိုက်ကဖွင့်ဟပါရဲ့
။လမ်းမကြီးတွေမှာတော့ရှင်းသွားမှာပေါ့လေ။ဒါမှမဟုတ်ကျွန်တော်တို့ဈေးတဲ့တွေပဲကြတော့လေနည်းနည်းတော့အခက်ခဲရှိသွားတာပဲ2-3လလောက်ကတော့ကျွန်တော်တို့တော်တော်ခက်ခဲသွားမယ်။ဘာလို့ဆိုကျွန်တော်တို့ဈေးတဲ့တွေနောက်မှာမိသားစုတွေအများကြီးရှိတယ်
။ကျွန်တော်ကိုယ်တိုင်လည်းလူပြောသူပြောများနေတဲ့ညာဈေးတန်းတစ်ကိုစိတ်ဝင်တစားရှိတာကြောင့်ပြီးခဲ့တဲ့တစ်ပတ်ထဲသွားရောက်လေ့လာပြစ်ခဲ့ပါရယ်။ကျွန်တော်အမြင်ရတော့အရင်ကလေးကအစားတောက်အစုံလင်ကြောင်းကြက်ပြက်မကြစီကားတဲ့တရုတ်တန်းလက်သာမြို့နယ်ကဆိုင်တွေမှာတော့လူစီကားနေတာတွေ့ရပါရယ်။အစွန်ဆုံးကြတဲ့ဗဘဲတန်းနဲ့ကြောက်တရားမြို့နယ်တွေကဆိုင်တွေမှာတော့အယောင်းဝယ်အနေအထားကိုဈေးတွေကနေတစင်လဲကျွန်တော်ကြားသိခဲ့ပါတယ်။ညာဈေးတန်းတစ်ကိုစူးစမ်းကျင်လို့လာရောက်ကြတဲ့သူတွေကြောင့်ဒီနေ့ထက်ဒီနေ့စီကားလာနေပေမဲ့အယောင်းဝယ်ပိုင်းမှာတော့ကွာဟမှုတွေရှိတယ်လို့လမ်းဘေးဈေးတွေကပြောပါတယ်။
နဲနဲတော့ဟာရီဟိုဒီမှာလို့ကြာလက်ပတ်ကြာဟိုကမေးပြသွားတယ်ဒီဘက်ကြာအေးပြသွားတယ်အပြောင်းကပြောင်းသွားအပြောင်းလဲပြသွားတယ်ဒီမှာကြာလက်ပတ်ကအဓိကလက်ပတ်လိုတော့မေးတော့အတုတ်တရအဓိကရကြအေးတွေ
ကျွန်တော်တို့ဟိုမှာကဟိုအများနဲ့ရောင်းနေကြနေရာလေးကတော့ကိုဖောက်တဲ့နဲ့ကိုပေါ့နော်ဒီဟိုလည်းပြောင်းမယ်လဲဆိုတော့ကျွန်တော်တို့ကနည်းနည်းခက်ခဲရှိဆိုတော့ရောင်းအားအတက်ကြရှိတာပေါ့ရောင်းအားအတက်ကြကျွန်တော်တို့ဟိုမှာတသိန်းဘူးရောင်းရင်ဒီမှာကြတော့5,000ဘူးပဲရောင်းအောင်ဒါမျိုးလေးတွေပေါ့အစပိုင်းကိုဒါပေမဲ့ရောင်းတဲ့အချိန်ပေါ်မှာလည်းမူတည်တယ်ရောင်းတဲ့အချိန်ကကြတော့ကျွန်တော်တို့ညနေ3နာရီမှထွက်ရတယ်အဲမျိုးလေးတွေပေါ့ပုံမှန်ကကျွန်တော်တို့ကမနေ့ပိုင်းမိုးလင်း4နာရီလောက်ရတိုင်းခင်းရောင်းတယ်4နာရီလောက်ရတိုင်းခင်းရောင်းတဲ့ဟိုရောင်းကြီးကပုံမှန်တသိန်းလောက်တက်တယ်ပေါ့တသိန်းလောက်တက်တယ်ဆိုရင်ဒီမှာက3နာရီထိုးမှထွက်ရတဲ့အတွက်ဒါပေမဲ့တသိန်းပြင်းချင်မှလည်းပြင်းမယ် တခါလေးကြတယ်3-4000နဲ့ပြန်တဲ့ရက်ကလေးတွေရှိတာပေါ့အဲ့ဒါကြည့်လို့
တော့ရရှိတော့တချို့ဈေးမပေါက်ကြလားဒါကတော့သူစားဖို့နေရအတွက်ကိုနည်းနည်းချက်ချက်တော့ဖြစ်ကြပါလေဒါကတော့ဒါကခုနပြောသလိုကနည်းနည်းတော့အောက်အင်းကိုနေကြပါလို့ဆိုပြစ်တာရခံပါလေနောက်မှသူ့ကိုစီလာပါလိမ့်မယ
်ဒီညာစီရန်တစ်ကိုညနေ3နာရီကနေည7နာရီအထိအစိုးရကဖွင့်လှစ်ခွင့်ပေးထားပါတယ်ရေမီအပြည့်စုံနဲ့စီကံတကြရောင်းချရပေမဲ့လို့နေရာအကျက်တဲနဲ့သူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုဈေးသည်တွေကအခုလိုရင်ဖွင့်ကြပါတယ်
။ခက်ခဲတာတော့ဟောပေါ့နော်ဟိုရှစ်ပေဆိုတော့ဘယ်လိုပြောမလဲ။ဆိုင်တွေကရှစ်ပေဆိုကိုစီကိုစီလို့မရတော့ဘူး။ဒါကအကုန်ပေါင်းရတာ။ဒီကကိုဆိုင်တွေကတော့အကုန်ကို1 2 1နဲ့အကုန်ရောပြီးမိသားစုလိုနဲ့ဆိုတော့နော
်။အခက်ခဲရှိတာအခုရှိတယ်။တော်တော်ကိုရှိတာအခက်ခဲ။ခက်ခဲနေရာနေရာမှာကျွန်တော်တို့ကိုဘယ်လိုပြောထားလဲဆိုတော့ तू က၄ပေ၈ပေပေးထားတယ်၄ပေ၈ပေကကျွန်တော်တို့ခင်းလို့မရခင်းလို့မရဆိုတော့တော်တော်ကိုကျင်းတယ်၄ပေကကျွန်တော်တို့ကအခုဒီကျွန်တော်အဆိုင်နေထားပါလေဒါပေမဲ့ကျွန်တော်တို့လိုချင်တာကကျွန်တော်တို့က၈ပေပတ်လည်လောက်လိုချင်ကျွန်တော်တို့အသီးတွေကိုပေးထားတာက၄ပေပတ်လည်ပဲပေးထားတယ်အဲ၄ပေ၈ပေပဲပေးထားတယ်အမှန်ကျွန်တော်တို့အသီးတွေတည်းကဒီကျွန်တော်တို့ကဟိုခမင်းဆိုင်လောက်တော့ရတဲ့တယ်အဲ၈ပေပတ်လည်လောက်တော့ရတယ်၈ပေပတ်လည်လောက်ဆိုရင်ကျွန်တော်တို့လည်းခင်းရောင်းလို့အဆင်ပြေတယ်အဆင်ပြေတယ်ပေါ့နော်အသီးဆုံးရောင်းတဲ့လူအတွက်က
ဒီတနေ့ကုန်ရောင်းတာနဲ့ဒီတစ်ဝက်ရိုးရောင်းတာနဲ့မတူဘူးပေါ့လေဟဲ့လားမဒါတော့ခုချိန်မှာပြောင်းလာတဲ့ချိန်မှာဘဝတိတ်စိတ်တိတ်ပြန်ပြောင်းသလိုပဲပြန်ရှားရတာပေါ့နော်ဟဲ့လားဒါပြောဒီလိုပြောင်းရှိတာလဲဘယ်လိုပြောမလဲဆိုနိုင်ငံတော်ကလည်းတခြားပေးတဲ့အတွက်ကိုကျေးဇူးအများကြီးတင်ပါတယ်အင်ဒီလည်းမပြတ်ပါဘူးကျွန်တော်တို့မှဟဲ့လားနော်ကမတမင်းညမနေတာနဲ့တော့စားပါလေ
အစားတောက်မျိုးစုံကိုတစုတစည်းတဲ့စားတောက်နိုင်တဲ့အတွက်ကြောင့်ဒီညာစီတဲ့အစ်စ်ကိုနှစ်ချိုက်သူတွေလည်းရှိပါတယ်ဒီထဲမှာညာစီတဲ့အစ်စ်ကိုလာရောက်လေ့လာတဲ့သဘောနဲ့ရောအစားတောက်မျိုးစုံကိုစူးစမ်းကျင်တဲ့သဘောကြောင့်မှလာသူတွေလည်းပါကြပါတယ
်ကောင်းပါလေဒါပြုပြင်ပြောင်းလဲပြီးတော့ဒါကောင်းအောင်လုပ်ပေးတာပဲလေအားလုံးရောင်းတဲ့လူတွေရောနောက်စီကန်တကြားနဲ့အားလုံးလုပ်ပေးတယ်ဆိုတော့ရေရှည်အတွက်လည်းကောင်းတာပေါ့နောက်ဒီလိုမျိုးပဲမျိုးနယ်တိုင်းတွေမှာလုပ်ပေးနိုင်တော့ပိုကောင်းတော့
ကောင်းပါလေဟိုဘုံမှာလမ်းချောင်းရတာပေါ့နော်ဗန်ဒူလာဘုံမှာလမ်းချောင်းရတော့ပြီးတော့ဒီမှာဇီးတဲ့တွေအတူတူရဲ့ဖြစ်တဲ့အတွက်နိုင်ငံသားတွေမှာလို့ပေါ့နော်အကုန်လုံးညာစီရန်တည်တံ့ဖြစ်လာတဲ့ဟာကိုဝမ်းသာပါတယ်အဲ့လိုမျိုးဖြစ
်လက်ရှိမှာဒီညာစီရန်တစ်ခုကိုတော့ဖွင့်လှစ်ထားနိုင်ပြီးတခြားမျိုးနယ်တွေမှာတော့လမ်းပေးဆေးတဲ့အနေငယ်ရှိနေသေးပါလာတာလမ်းတော်ကြောက်တတားနယ်ပပေတဲ့မျိုးနယ်တွေမှာရှိတဲ့လမ်းပေးဆေးတဲ့၄000ကျော်မှာလဲညာစီရန်အတွင်းနေရာမရရှိတဲ့အတွက်ကြောင့်မလို့မကျင်းတဲ့သူတွေလည်းရှိနေပါတယ်မြူရောစီပင်တာယာရေးကော်မတီကတော့ဒီဇင်ဘာလကစပြီးလမ်းမေးစည်းတွေကိုစတင်ဖိရှားတော့မှာဖြစ်ပြီးတော့နေရာမရသေးတဲ့စည်းတွေအတွက်လမ်းတွေတွေထဲမှာရောင်းချနိုင်တယ်လို့ပြောဆိုထားပါတယ်။ဒါပြင်ကြန့်ရှိနေသေးတဲ့ထောင်ထဲချီတဲ့လမ်းမေးစည်းတွေအတွက်အခုလိုမျိုးညာစည်းတဲ့မျိုးတွေမကြခင်ဖွင့်လှစ်သွားဖို့အစီအစဉ်ရှိတယ်လို့လည်းရန်ကုန်တိုင်းအစိုးရကပြောဆိုထားပါတယ်
။ဖွင့်ထားတာတိတ်မကြသေးတဲ့ဒီညာစည်းတဲ့နဲ့ပတ်သက်လို့တော့လူလူကြမှာအမြင်မျိုးမျိုးတော့ရှိနေကြတာပါ။ဒါပေမဲ့လည်းမဝေးတော့တဲ့အနာဂတ်မှာရန်ကုန်တိုင်းအစိုးရကရည်ရွယ်ထားသလိုလက်မတွေထက်မှာလမ်းပေးစည်းတွေအလုံးပပျောက်ပြီးတနေရာထဲမှာတစုစည်းတဲ့ရောင်းချနေတဲ့အခုလိုမျိုးညာစည်းတန်းနေတဲ့ရန်ကုန်မြို့တော်ဟာနေချင်းစွဲမြို့တည့်ရဖြစ်လာပါမလားဒါအပြင်လက်နှစ်ပေါင်းများစွာဒီလက်မတွေထက်မှာရှင်သန်ရပ်တည်ခဲ့တဲ့လမ်းပေးစည်းတွေရဲ့အနာဂတ်ကတော့ဘယ်လိုတွေပြောင်းလဲသွားသလဲဆိုတာကတော့စိတ်ဝင်စားစရာပါကျွန်တော်ထောက်ပါခင်ဗျာ
ခုထအောင်တင်ဆက်သွားခဲ့တာပါအခုတခါသတင်းတော်မှတ်စုစီစဉ်ကိုတင်ဆက်ပေးပါမယ်တကယ်မတိတ်မှုလိမ့်မိုင်းဆိုင်ရာစော်ကားမှုပြဿနာကိုတားဆီးဖို့လှုပ်ဆော်လှုပ်ရှားမှုတွေကြီးလေးတဲ့ပြစ်ဒဏ်တွေချမှတ်ဖို့တိုက်တွန်းမှုတွေလည်းကြီးထွားလာပါတယ်အနိုင်ကျစော်ကားခံရတဲ့ကလေးငယ်တွေဘဝပြန်လည်ထူထောင်ရေးအတွက်ဘာတွေလုပ်ပေးမလဲဆိုတာကိုဒီပတ်ရဲ့သတင်းတော်မှတ်စုစီစဉ်မှာမမေခါကတင်ပြထားပါတယ်
ကလေးငယ်တွေပေါ်လိမ်မိုင်းဆိုင်ရာနိုင်ကျင့်စော်ကားမှုတည်င်းတွေကိုတည်င်းစာတွေရဲ့မျက်နှာဖုံးစာမျက်နှာတွေမှာနေ့စဉ်နဲ့အမျှတွေ့မြင်နေရသလိုပြဿနာကိုဘယ်လိုဖြေရှင်းကြမလဲကျူးလွန်သူတွေကိုတေတံလိုကြီးလေးတဲ့အပြစ်တွေပေးကြမလားဆိုပြီးတိုက်တွန်းမှုတွေလည်းရှိနေပါတယ်မြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့ထုတ်ပြန်ထားချက်အရ2015ခုနှစ်တနိုင်ငံလုံးအတိုင်းအတာနဲ့မရိမှု600ကျော်ရှိခဲ့ပြီးဒီနှစ်အောက်တိုဘာလအထိဆိုရင်စုစုပေါင်းအမှုပေါင်း860ကျော်အနက်အရွယ်မရောက်သေးတဲ့သူတွေအပေါ်ကျူးလွန်တဲ့အမှုဟာ400နီးပါးရှိနေတယ်လို့ဖော်ပြထားပါတယ်တည်ဆဲဥပဒေအရအရွယ်မရောက်သေးတဲ့သူတွေကိုအဓမ္မပြုကျင့်တဲ့အမှုတွေမှာအရွယ်ရောက်သူတွေကိုပြုကျင့်မှုတွေလို့ရာဇသက်ကြီးပုံမှာ306နဲ့သာအရေးယူနိုင်တဲ့အတွက်ထိရောက်မှုမရှိတာ တခါတည်းမှာရှော့ပေါ့တဲ့ပြစ်ဒဏ်မျိုးသာကြခံနေရတာတွေရှိတယ်လို့ထောက်ပြနေကြပါတယ်။အရွယ်မရောက်သေးသူတွေကိုအနိုင်ကျင့်စော်ကားခံရတဲ့အမှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းဒေသကြီးအတွင်းကတောင်တကုန်းမဲဆန္ဒနယ်ရဲ့လွတ်တော်ကိုယ်စားလှယ်ဦးညီညီကတော့လက်ရှိဥပဒေအရအရေးယူမှုဘိုင်းတွေမှာအားနည်းချက်တွေရှိတယ်လို့ဆိုပါတယ်
။ပြစ်မှုပြစ်ဒဏ်ဥပဒေအတိုင်းကိုပဲရခိုင်ကလေးကကျူးလွန်ခဲ့တဲ့သူတိုင်းကိုကျွန်တော်တို့ထိထိရောက်ဆောင်ရွက်ခဲ့မယ်ဒီနောက်လုံးမဲ့ကျူးလွန်မဲ့သူတွေကိုဒီစံထားလောက်ပေါ့နမလို့ရအောင်ဆိုတဲ့ပုံစံမျိုးတွေဆောင်ရွက်ခဲ့မယ်ဆိုရင်လက်ရှိဖြစ်ပေါ်နေတဲ့ဟာတွေကဒီလောက်ထိအများကြီးဖြစ်ပေါ်လာမှာမဟုတ်ပါဘူ
းပလေးငယ်တွေအပေါ်မှာအာဓမ္မပြုချက်မှုတွေတားဆီးနိုင်ရင်ကျူးလွန်သူတွေကိုတေရန်ထိကြီးလေးတဲ့ပြစ်ဒဏ်တွေပေးဖို့ကျူးလွန်မှုတွေဖြစ်အောင်အားပေးရရောက်နေတဲ့ညဉ့်ညမ်းစာပေဗီဒီယိုတွေကိုနှိမ်နှင်းဖို့ရဲတပ်ဖွဲ့လိုတာဝန်ရှိသူတွေအပိုင်းကပူပီးတက်တက်ကြွကြွပါဝင်ဖို့တိုက်တွန်းမှုတွေလည်းရှိနေပါတယ်။အရွယ်မရောက်သေးသူတွေအပေါ်လိမ့်ပိုင်းဆိုင်ရာစော်ကားမှုတွေကိုတားဆီးရေးအများပြည်သူကအာရုံစိုက်ပါဝင်လာဖို့လေတက်ကြွလှုပ်ရှားသူတွေဥပဒေရေးရာကျွမ်းကျင်သူတွေနဲ့အမှုပညာရှင်တွေလိုလူရန်စားပေါင်းစုံပါဝင်တဲ့လှုပ်ဆော်လှုပ်ရှားမှုတွေလည်းကြီးထွားလာနေပါတယ်။ဒီသတင်းပတ်ထဲမှာပဲမန္တလေးမြို့မှာအသက်၄နှစ်အရွယ်မိန်းကလေးငယ်နဲ့9နှစ်အရွယ်ယောက်ျားလေးတစ်ယောက်တို့ကိုစော်ကားဖို့စ조사ခဲ့သူတယောက်ကိုတိတ်တဆိတ်မှတ်တမ်းတင်ရိုက်ကူးထားတဲ့ဗီဒီယိုတစ်ခုဟာအင်တာနက်လူမှုကွန်ရက်မှာပြန့်နှံ့ခဲ့ပါသေးတယ်။ဒါပေမဲ့လည်းကလေးငယ်တွေအနိုင်ကျင့်စော်ကားခံရမှုတွေမှာကျူးလွန်သူတွေဟာသတိင်းတွေမဟုတ်တော့ဘဲသွေးသားတော်ဆက်သူတွေကပါပါဝင်နေတဲ့အတွက်လည်းကလေးငယ်တွေရဲ့ဘဝလုံခြုံရေးဟာပိုပြီးစိုးရိမ်စရာဖြစ်လာနေရပါတယ်။ရန်ကုန်တိုင်းဒေသကြီးတကုံမျိုးသစ်အရှေ့ပိုင်းမြို့နယ်မှာပြီးခဲ့တဲ့နိုဝင်ဘာလကဖြစ်ပွားခဲ့တဲ့အမှုမှာဆိုရင်လေအသက်9နှစ်အရွယ်မိန်းကလေးငယ်ကိုအာတမပြုကျင့်သူအဖြစ်ဆွတ်ဆွဲခံရသူဟာအသက်18နှစ်အရွယ်သာရှိသေးတဲ့ဖအေးဒူမအေးကွဲအကိုတော်ဆက်နေသူဖြစ်နေတာကိုတွေ့ရပါတယ်။ဖခင်ဖြစ်သူကတော့ကြေကွဲစရာဒီဖြစ်ရက်အတွက်အခုထက်တိုင်ယူကျုံးမရခံစားနေရစေပါ
။ဟောတော့ခုလောလောဆယ်မှာတော့ဒီကလေးသူဟိုပုံမှန်တိုင်းပေါ့နော်။ပုံမှန်တိုင်းအမြန်ဆုံးပြန်ဖြစ်စေချင်တယ်။နောက်တစ်ခုကဒီလူအပြစ်မျိုးကျူးလွန်တဲ့လူကိုထိရောက်စွာယူပေးစေချင်တယ်။
မိသားစုဝင်တွေကြားဖြစ်ပွားခဲ့တဲ့ဒီကိစ္စကြောင့်လဲပဝင်းကျင်ရဲ့ဝိုင်းပိန်မှုနဲ့တပူပေါ်နှစ်ပူဆင့်ကြုံနေကြရပါသေးတယ်။ဒီအတွက်လဲမူလနေထိုင်ရာနေရာကနေပြောင်းရွှေ့လာခဲ့ရတဲ့မိသားစုအနေနဲ့ဆက်လက်ယက်တီနိုင်ရေးဟာအခက်ခဲပေါင်းစုံနဲ့ရင်ဆိုင်နေရပါတယ်။ဒီကြေကွဲစရာဖြစ်ရတဲ့ကြုံတွေ့ခဲ့တဲ့ကလေးငယ်ရဲ့အခြေအနေလိုမျိုးဘယ်သူမှထပ်မဖြစ်အောင်အစိုးရကတားဆီးပေးဖို့မိခင်ဖြစ်သူကရှင်းဖွင့်လာတာပါ။
အစိုးရဘက်ကလည်းပြည်ပြင်ပေးစေချင်ပါတယ်။ဘာလို့ဒါမှလည်းလုံခြုံမှုရှိမှလည်းအမလိုမျိုးပဲ။နောက်သားသမီးတွေလည်းဒီလိုမျိုးဖြစ်မှလည်းအမစိုးရင်လည်းလေ။ဒါကြောင့်မလို့အစိုးရဘက်ကဥပဒေကိုပြင်းပြင်းထန်ထန်နဲ့ဆောင်ရွက်ပေးပါလို့ပြောချင်ပါတယ်
။အထမပြုကျင့်ခံရသူကလေးငယ်တွေရဲ့မိသားစုတွေဟာလည်းရေဘူးအဖင်ဆင်းရဲနှွမ်းပါတဲ့မိသားစုအတိုင်းဝိုင်းမှာကြီးပြင်းကြရသူတွေအများစုဖြစ်နေတာကြောင့်မိဘတွေကသားသမီးတွေကိုစောင့်ရှောက်မှုမပေးနိုင်တာဟာလည်းအကြောင်းရင်းတစ်ခုဖြစ်လို့နေတယ်လို့ထောက်ပြကြပါတယ်
တောင်ဝင်စီးတဲ့ပုံကိုယ်တွေကဒီဖြစ်တဲ့နေရာတွေကိုညီမျိုးစုံနဲ့စုံစမ်းပြီးတော့တွားရောက်မယ်လေ့လာမယ်စိတ်ပိုင်းဆိုင်ရာကုစားမှုတွေဆောင်ရွက်ပေးမယ်ဖိမမှုတွေလုပ်ပေးမယ်သူတို့ရဲ့ဌာနတွေမှာခေါ်ပေးထားမယ်ဆိုတဲ့ပုံစံမျိုးတွေဆောင်ရွက်ခဲ့မယ်ဆိုရင်သိကောင်းတဲ့ဆောင်ရွက်မှုတစ်ခုလို့ကျွန်တော်ကပြောချင်တယ်ဒါပေမဲ့ယနေ့အချိန်ထိတော့ဒီကလေးလေးတွေရဲ့မိဘတွေပြပြချက်ရတော့ဌာနဆိုင်ရာအဖွဲ့အစည်းတွေအနေနဲ့ကန့်လန့်လာတော့မတွေ့ရဘူး
ကလေးငယ်တွေလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံရတဲ့အမှုတွေဟာတစ်နှစ်တခြားပုံများလာနေတာကြောင့်ကျူးလွန်သူတွေကိုကြီးလေးတဲ့ပြစ်ဒဏ်တွေချဖို့တိုက်တွန်းတံတွေကြဲကြဲလောင်လောင်ထွက်ပေါ်နေချိန်မှာပဲကလေးငယ်တွေကိုဥပဒေနဲ့ကာကွယ်စောင့်ရှောက်မှုပေးနိုင်ဖို့ကြိုးပမ်းနေတဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အီကပြောဆိုလိုက်ပါတယ်တစ်ချိန်တည်းမှာပဲကလေးငယ်တွေကိုအထမပြုကျင့်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အေးအေးယူနိုင်တဲ့ဥပဒေတရက်ပြဋ္ဌာန်းနိုင်ဖို့အတွက်ရှေ့နေကြုံရုံနဲ့ညှိနှိုင်းတိုင်ပင်နေတဲ့အကြောင်းဒီသတင်းပတ်ထဲကျင်းပခဲ့တဲ့အမျိုးသားလွှတ်တော်မှပြောကြားသွားတာလည်းတွေ့ရပါချင
်းမမေခတ်တင်ဆက်သွားတဲ့သတင်းတောက်မှတ်စုစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင် Thank you.
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ3ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီး10နာရီထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလက်မီတာ190တို့ကနေစီစဉ်နေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီဒုတိယပိုင်းစီစဉ်မှာဆိုရင်ဒေါခင်စိုးဝင်းနဲ့စီစဉ်ထုတ်လွှင့်သူမဆုမွန်တို့တင်ဆက်ထားတဲ့တိုက်ရိုက်လီလိုင်းစီစဉ်ကိုနားဆင်ပါရှင်
မင်္ဂလာပါရှင် VOA American တိုင်းရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။တော်တာရှင်များရှင်။လူနေထူထပ်တဲ့ရန်ကုန်မြို့ကြီးမှာလမ်းဘေးဈေးတွေကိုအခုတလောတက်ဆိုင်ရာကနေစီကံတကြနေရာချထားပြီးပေမဲ့လို့တချို့ဈေးတွေရဲ့မကျေနပ်တန်တွေကြားနေရပါတယ်။လူဒန်းစားမရွေးအားပေးနေကြတဲ့လမ်းဘေးဈေးတွေနဲ့မကပါဘူး။စိုင်နဲ့ကနားနဲ့ရောက်နေတဲ့လူတွေကလည်းစီကံမဲ့လမ်းပလက်ဖောင်းတွေမကဘဲနဲ့လမ်းမပေါ်တက်ရောက်နေကြလို့ရင်ကျော်ပိတ်ဆို့မှုတွေကြောင့်နေ့စဉ်လှုပ်ရှားသွားလာနေကြရတဲ့ပြည်သူတွေရဲ့အချိန်တွေအလဟတဖြစ်နေကြရတာပါ။တစ်နေ့လုံးမှတစ်နေ့စားရတဲ့လမ်းဘေးဈေးတွေဘက်ကအကျပ်တဲတွေသူတို့တွေတသွေးမတိန်လိုက်နာရမယ့်စီကံနောက်စားသုံးသူတွေကျန်းမာရေးအတွက်တန့်ရှင်းလက်ဆက်တဲ့အစားအသောက်တွေပြင်ဆင်ချက်ပြုတ်ရောင်းချနိုင်ရေးပညာပေးဖို့အတွက်အားလုံးဝိုင်းဝန်းဆောင်ရွက်နိုင်ကြဖို့ဘလူးကူညီဖြည့်ရှင်ပေးကြရရင်ကောင်းမလဲဆိုတာတွေကိုဒီကနေ့ဆွေးနွေးမယ်လို့စီစဉ်ထားပါတယ်။ဒီကနေ့ဆွေးနွေးပွဲမှာကျမတို့ဥဆောင်ပြီးတော့ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ရန်ကုန်မြို့တော်စီမံတရားရေးကော်မတီစီမံရေးရာဌာနကဒုတိယဌာနမှဦးညီညီဦးပါ။ဦးညီညီဦးမင်္ဂလာပါရှင်။
ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့နောက်တစ်ယောက်ကတော့စားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးဘတ်ဥက္ခိုင်ပါဆရာမင်္ဂလာပ
ါဟုတ်ကဲ့မင်္ဂလာပါ
ဟုတ်ကဲ့ပါအဲဒီလမ်းဘေးဈေးတွေဒီမကပါဘူးတခြားစားတော့တဲ့နဲ့ပတ်သက်ပြီးတော့ဒီကျန်းမာရေးရှုထောင့်ကနေဝင်ရောက်ဆွေးနွေးပေးမယ်မြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုလည်းဖိတ်ကြားထားပါတယ်ဆရာမင်္ဂလာပါရှင်
ဟုတ်ကဲ့ပါမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ပထမဦးဆုံးအနေနဲ့ပေါ့နော်ဦးညီညီဦးကစပြီးတော့အခုဒီဇင်ဘာလကစပြီးတော့ရန်ကုန်မြို့မှာဒီလမ်းမကြီးတွေမှာပေါ့နော်တကယ်လမ်းမကြီးတွေမှာရှိတဲ့ဒီလမ်းဘေးဈေးတွေကိုဟိုနေရာတကျစီကံတကျရောင်းချနိုင်ဖို့အတွက်ကိုဟိုစီစဉ်ပေးနေတာကြားသိရပါတယ်အားလုံးလည်းဒါကိုကြိုးဆိုပါတယ်ဝင်းမြတ်ဝန်တာစွာနဲ့ပေါ့လေလမ်းမတွေပေါ်မှာပိတ်ဆို့ပြီးတော့ဟိုရောင်းနေကြတဲ့တကျမလို့လူတွေတော်တော်များများရင်ကျောပိတ်ဆို့တာကြီးလည်းခံစားကြရတယ်လူတွေကလည်းလူသွားလမ်းပလက်ဖောင်းပေါ်မှာလမ်းလျှောက်လို့မရအောင်ဈေးတွေကတော်တော်လေးကိုနေရာယူထားတာတွေ့ရပါတယ်အခုလုံနေတဲ့ဒီစီမံချက်တွေပေါ့နော်ဒီညာဈေးတန်းဖွင့်လိုက်တာနဲ့ပတ်သက်တာရောဒီလမ်းဘေးဈေးတွေနဲ့ပတ်သက်တယ်ဒီရန်ကုန်မြို့တော်စီမံတရားရေးကော်မတီရဲ့ဟိုလုပ်ငန်းလေးတွေနည်းနည်းလောက်ရှင်းပြပေးပါလားရှင
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ကအခုဝင်းကြီးတုတ်ရဲ့လမ်းညွှန်ချက်နဲ့ကျွန်တော်တို့ကဒီညာဈေးလုံမယ်ဆိုတဲ့အခါမှာစပ်ပါကျွန်တော်တို့ကဟိုစစ်စေးအဖွဲ့တွေပေါ့ခင်ဗျာဟုတ်အဲ့မှာစစ်စေးအဖွဲ့တွေဖွဲ့ပြီးတော့ကျွန်တော်တို့ဈေးတွေအမှတ်ပုံတင်တာကျွန်တော်တို့အရင်ဆက်လုပ်ပါတယ်ခင်ဗျာဟုတ်ကဲ့မှတ်ပုံတင်ကောက်ရတဲ့ခါမှာအဲ့မှတ်ပုံတင်ကောက်ရတဲ့ကကျွန်တော်တို့ခုလက်ရှိဒါကျမ်းမဲကောက်ရတဲ့6040တူကျွန်တော်တို့ကောက်ခံရရှိနေပါတယ်။အဲ့6040တူကိုကျွန်တော်တို့လက်ရှိကန်းနာလန်းမှာဟိုကျွန်တော်တို့ညာသေးဆောင်ရမယ့်နေရာပေါ့ကန်းနာလန်းကကျွန်တော်တို့မာပလူလပန်းကြံလန်းဆန်လန်းမှာအဲ့နေရာဒီမှာဟိုကျွန်တော်တို့ရတဲ့ဆိုင်ကန်းအေရီယာဝမူတည်ပြီးတော့ကျွန်တော်တို့ရွှေ့ဖို့ကျွန်တော်စီစဉ်ပါတယ်ခင်ဗျာ။အဲ့ကမှာစီစဉ်တဲ့ခါမှာဆိုင်ကန်းရေတွဲရ6040တူလုံးကျွန်တော်တို့ရွှေ့လို့ကျွန်တော်မရသေးတဲ့ခါမှာအဓိကလမ်းပိတ်ဆို့မှုပေါ်ကျောင်းဝင်းကျန်တွေကိုတိကျနေတဲ့အဓိကဆိုင်တွေပေါ့ခင်ဗျာဟုတ်ကဲ့အစားတောက်ဆိုင်တို့ကျွန်တော်တို့တည်တည်ဆိုင်တွေကိုစပြီးတော့ရွှေ့မယ်လို့စီစဉ်ပြီးတော့လက်ရှိရွှေ့ရတယ်ရွှေ့ခဲ့တာပါခင်ဗျာဟုတ
်ဟုတ်ကဲ့ပါအခုလောလောဆယ်ပေါ်သူတို့တွေဒီလိုက်နာရမယ့်စီကံတတ်မှတ်ချက်တွေရောရှိပါလားရှင်ဥမာဆိုလို့ရှိရင်ဒီ
ဟုတ်ကဲ့ပါခင်ဗျာဟုတ်အဲ့မှာဆိုရင်ကန်းနာလမ်းမှာဆိုကျွန်တော်တို့ကဟိုလက်ရှိပုံမှန်ဒါကျွန်တော်တို့ဗျံကျဈေးတွေလို့မဟုတ်တော့ဘဲနဲ့ကျွန်တော်ကဈေးကျွန်တော်တို့ရဲ့ဒုတိယဝင်ကျွန်တော်တက်မှတ်တဲ့ဈေးပုံစံမျိုးတောင်းပါခင်ဗျာအဲ့တော့သူတို့ဒီစနစ်တကျအမှိုက်ဆုံးပြေကိုလောရပါတော့ခင်ဗျာနောက်တစ်ခါရေးပေးတာတယ်နောက်ရေးလဲဒ ရေစိုးစွန့်မေတ္တာအစားကျွန်တော်တို့ grief trap ပြီးလုပ်ပြတာပဲခင်ဗျာ grief trap ပြီးမှသွားပြီးစွန့်မေတ္တာမျိုးကျွန်တော်လုပ်ပါမှာခင်ဗျာနောက်အမှတ်အိတ်စွန့်မေတ္တာလဲကျွန်တော်တို့အမှတ်အိတ်နဲ့အမှတ်ပုံနဲ့စွန့်ပြဖို့လောရမှာမယ်ခင်ဗျာဟုတ
်ဟုတ်ကဲ့ပါအခုလို့စပြီးတော့လုပ်နေတာတွေ့ရတဲ့ကြာအားလုံးကလည်းကျေးဇူးတင်ပါတယ်ဟိုကြားရတာလည်းနည်းနည်းပို့ပြီးစိတ်ချမ်းသာပါတယ်လာပါတယ်ဒါပေမဲ့အခုမှအစရှိအစပြုပြင်ပြောင်းလဲမှုရဲ့အစပိုင်းမှာဆိုတော့အားလုံးအခက်အခဲတွေနဲ့တော့ရှိကြမှာပေါ့နော်အဲ့တော့ဟိုဥပဒေ
ဟုတ်ကဲ့
ဟိုဥပဒေခိုင်အနေနဲ့ဒီစားသုံးသူကာကွယ်ရေးဒီအတင်းဥက္ကဋ္ဌတယောက်အနေနဲ့ပေါ့နော်ဒီလမ်းဘေးမှာရောင်းတဲ့ပြန်ကြစည်းစည်တွေရောင်းတဲ့ဒီအစားအသောက်တွေတကယ်လဲဟိုအခြားဆိုင်နီးကနာကြီးနဲ့ရောင်းတဲ့အစားအသောက်တွေပေါ့နော်အဲ့ဒါတွေကိုဒီ FDA လို့ခေါ်တဲ့ဒီ Food and Drugs Administration ပေါ့နော်အစားအသောက်နဲ့ဒီဆေးဝါးဟိုစီစစ်တဲ့အဖွဲ့အစည်းတို့ဘာလို့လဲကောဥပဒေခိုင်တို့ဟိုဆက်သဆောင်ရတာရှိပါလားရှင
်အဲ့ဒီကိစ္စကကျွန်တော်တို့ကအဲ့ဒီရတို့နဲ့မဆိုင်ဘူးသူတို့ပြောမှာပဲပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီလမ်းဘေးစားတောက်ဆိုင်နေဒီပေါ့နော်ပြန်ကြစားတောက်ဆိုင်နေလည်းဖြစ်ဖြစ်ဒါရပြောတော့စီရင်တာရေးကော်မတီကျန်းမာရေးဌာနနဲ့တက်ဆိုင်ပါတယ်။အဲ့တော့ဟိုဒါတွေကိုလိုက်လံစစ်ဆေးရမယ်ကျန်းမာရေးနဲ့ညီညွတ်မှုရှိမရှိဟလာတတ်မှတ်ထားတဲ့စံချိန်စံညွှန်းနဲ့မိမမိဟလာအဲ့ဒါတွေကဒီရန်ကုန်မြို့တော်စီရင်တာရေးကော်မတီကျန်းမာရေးဌာနကကျွမ်းမယ်ကိစ္စလေးပါဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့တော့ဒီအဲ့တော့အဲ့လိုဆိုလို့ရှိရင်ဒီပြန်ကြဈေးတွေတွေနဲ့ဒီလမ်းဘေးဈေးတွေရဲ့အစားအသောက်တွေကတကယ်တော့စီစစ်မှုမရှိဘဲနဲ့ရောင်းချနေတဲ့သဘောပေါ့နော
်အဲငကိုတော့ကတော့ကျွန်တော်တို့တွေ့တဲ့ပုံစံအရဆိုရင်တော့ဒီတိုင်းရောင်းချနေတဲ့ပုံစံပဲဟုတ်လားဘာဖြစ်လို့လဲဆိုတော့ရှည်ရတဲ့တချို့နေရာတွေမှာတော်တော်ခက်ခက်ခဲခဲရှိတယ်ပေါ့နော်ခက်ခက်ခဲခဲရှိတော့ဟုတ်လားဟိုကျွန်တော်တို့တီးရဟောဘောနော်ပြန်ပြီးတော့ကျွန်တော်တို့စီကိုတိုင်ကြားတာတွေတိတာတွေဟာလာပြီးရတဲ့လောက်ကတော့တချို့ဆိုလို့ရှိရင်ဗောဈေးတဲ့တိုင်းတော့မဟုတ်ပါဘူးဒီမြောင်းဖုံးနဲ့ကပလက်ဖောင်းပေါ်ကရေယူတောင်မှခတ်ဈေးတာမျိုးတွေပါလိညာတွေဒါမျိုးတွေလောက်တာအရင်တော့ရှိခဲ့ဘူးပါတယ်ဟု
တ်ဟုတ်ကဲ့ပါ
နောက်ပြီးတော့ဟုတ်
ဟုတ်ကဲ့ပြောပါဆရာဟုတ်ကဲ့
အဲ့တော့နောက်ပြီးတော့ဟလာဒီကျွန်တော်တို့ခုနပြောတဲ့စီရင်ကြမှာရေဌာနတတ်မှတ်ထားတဲ့အချက်ဒီထဲမှာဆိုရင်ဒါကျေးစေးစလုံး၃၀လုံးရှိရမယ်ပေါ့နော်ဒါပေမဲ့တို့၃၀လုံးမပြည့်တာတွေမပြည့်တဲ့ဆိုင်တွေလည်းတော်တော်များပါတယ်ပေါ့နော်အဲ့တော့ဟိုရှင်တော်အောင်ဖုံးမထားတဲ့ကိစ္စတွေဟာလားငွေစက်ကိုကင်တဲ့လက်နဲ့အစားအသောက်တွေကိုကင်လိုက်လုပ်နေတဲ့ကိစ္စတွေဒါပေမဲ့ဒါအင်မတန်အနေနဲ့များပါတယ်ဒါငွေစက်ကိုဆိုတာလဲသူ့မှာတီတီပိုးတို့ဟာလားအသေးအောင်ပိုးတို့ဆာမိုနဲလာတို့အီကိုလိုင်းတို့ကောလင်ဖောင်းတော့အဲ့လိုပိုးပေါင်းဆောင်ကပတ်စံနေမှာပေါက်ခွားနေတာဆိုတော့အဲ့လိုမျိုးအပြင်လည်းတွေးနေရပါတယ်။ဟောလက်အိတ်လည်းလက်အိတ်ဒီလည်းမတုံးဘူးပေါ့နော်။မမတော်လက်အိတ်နဲ့စနစ်ပြရအဲ့လားငွေသိမ်းတဲ့လူကတယောက်အဲ့လားကျွန်တော်တို့စားတော့ကင်တဲ့လူကတယောက်အဲ့လိုဖြစ်ရမှာပေါ့။အဲ့လိုစံချင်းစံညုံးနေတဲ့ငီးဓာတွေတော့ဟဲ့လားအများကြ
ီးတွေ့နေရတော့မယ်ပေါ့ဟုတ်ကဲ့ဟုတ်ကဲ့ပါအခုကျမတို့ဒီ Facebook ကျမတို့ရဲ့သောတာရှင်တယောက်ကနေပြီးတော့ဒီအခုလောလောဆယ်ရန်ကုန်မြို့တော်စီပင်တာယာရေးကနေပြီးတော့လုပ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ तू ကတော့ appreciate လုပ်တာပေါ့နော် तू ကကျေးဇူးတင်တဲ့အကြောင်းပြောရင်းနဲ့နည်းနည်းလေးလဲ तू ဟိုဝေဖန်တာလေးရေးထားတာရှိပါတယ်ဟို Valiant ကျုံနဲ့ကိုရန်နိုင်ဖတ်ပြပြပါအောင်ရှင
်ဟုတ်ကဲ့ပါ तू ပြောထားတာကတော့ဒီလူမှုအတိုင်းအဝန်းတစ်ခုမှရှိတဲ့လူတိုင်းရဲ့ဆန္ဒကိုတော့လိုက်ရောလို့မရပါဘူးလူအလိုကလည်းအတော်မတတ်နိုင်ပေဘူးကိုပြောချင်တာကဈေးတွေကိုတနေရာမှာစုလိုက်ခြင်းအဖြစ်လမ်းသွားလမ်းလာတွေအဆင်ပြေသွားမယ် transportation အတွက်အဆင်ပြေသွားမယ်တချို့ဈေးတွေအတွက်ကောင်းသွားမယ်အခွန်ငွေပိုတိုးလာမယ်တစ်ဖက်မှာရောင်းအားနေသွားတဲ့ဈေးတွေကအော်မှာပဲဒါပေမဲ့သူတို့တူးချင်းစီတိုင်းရဲ့ဆန္ဒဖြည့်ဆည်းဖို့တော့မဖြစ်နိုင်ပါဘူးအစိုးရကတရားဝင်လောက်တာပဲနေရာမပေးပဲအတင်းပိတ်သိမ်းခိုင်းတာမှမဟုတ်တာရတဲ့နေရာအဆင်ပြေဖို့ကသူတို့အပိုင်းဖြစ်သွားပြီးအစိုးရကဖောက်တယ်ရှာပေးစရာမလိုပါဘူးတဲ့
ဟုတ်ကဲ့သူကတော့ဟိုအစိုးရကနေပြီးတော့ဒီလိုမျိုးလမ်းပေးစေးတွေကိုမတရားရွှေ့တာမဟုတ်ဘူးအဲသူတို့ရောင်းလို့တကယ်စီကံတကြရောင်းလို့ရမယ့်နေရာမှာတတ်မှတ်စီစဉ်ပေးထားတာအခုအစပိုင်းမှာတော့အားလုံးခက်ခဲရှိကြတယ်ဆိုတာကိုသူကပြပြထားတာပါနောက်တော့တာရှင်တယောက်ကတော့မတ်တူစာတန်းမှာအဲနောက်လောက်တစ်ချက်လောက်ဖွင့်ရပေးပ
ါဟုတ်ကဲ့ရှင်လမ်းပိတ်ဆို့မှုကပတ်ဝန်းကျင်မတန့်ရှင်းမှုကဖြစ်ပေါ်စေတဲ့လမ်းပေးစေးတွေကိုနေရာရွှေ့စေပြီးတော့နေရာပြန်ချပေးတာအစီအစဉ်ကောင်းပါတယ်ကနလာမှာရေပုံပိုင်တွေနဲ့အင်သာစီစဉ်ပေးတာလည်းကောင်းပါတယ်။ရေပုံပိုင်တွေကရေမမှန်လာဖို့အမိုက်တွေထိန်ချုပ်ဖို့အင်သာတွေထပ်ထည့်ဖို့ကတော့တာဝန်ရှိသူတွေကလှုပ်ဆောင်ရမှာပါ။ဈေးရောင်းသူနဲ့ဝယ်စားသူတွေအနေနဲ့အစပိုင်းတော့အခက်အခဲအနည်းငယ်စီရှိကြမှာပါ။ဒါပေမဲ့အများအဆင်ပြေဖို့အတွက်အပြောင်းလဲလှုပ်ဆောင်ရမှာ
လူတိုင်းအနေငယ်စီတော့အနစ်နာခံရမှာပါဥပမာဈေးရောင်းသူဖက်ကဆိုင်ရွှေအပြောင်းနဲ့ဆိုတော့ရှားကြီးတော့ရောင်းအားကြနိုင်ပါတယ်ဒါကိုခဏတော့တီးခံရပါလိမ့်မယ်ဈေးဝယ်သူဖက်ကလည်းအရင်နေ့ရက်ထက်လမ်းနဲ့ပိုလျှောက်ရမှာမို့ကျမ်းမာရေးပိုကောင်းစေတယ်လို့သဘောထားတင်ပါတယ်ပြည်သူအနေနဲ့ကလည်းဈေးရောင်းသူများကိုကူညီတဲ့အနေနဲ့မြန်မြန်ဝယ်ပြီးတော့အားပေးတင်ပါသေးတယ်ရှင်ဟုတ်ကဲ့ကောင် bono, who di a good loloze, di sadon do the jama yo shishu biro, the goe than shambo bono, di so seyon ne duri ne ne, sadao deo, who gong a momon pubin, young chabu, tantan shishin, young chabu, drago, sian in a blue jam pigeon manashi, uma, di jamaru American piazu masolushin, the food handling bono, sadao go kind re, seyon ne duran drago, through. ပညာပေးတဲ့အနေနဲ့လို့
ဒီကတော့ကျွန်တော်တို့ဒီစီးစေတွေကတော့အကျင့်ပါနာပါလေခုနဆရာပါဟုတ်ကိုင်းပြောသလိုပဲဟိုသူကပဲပတ်စံယူတယ်သူလည်းနည်းနည်းကိုင်းတယ်သူကပဲလက်တော့တုတ်တုတ်ပြီးလိုက်တယ်ပကံဆေးလိုက်တယ်အဲ့လိုမျိုးလုပ်နေတယ်ကျွန်တော်တို့ရဲ့အကျင့်ကိုတော့စပြီးပြင်ရမှာပါလေဘာလို့ဆိုဒီလက်လက်စားလေးတွေကလည်းသူတို့မှာအဲ့လောက်ထိသူတို့မှာဟိုနေရင်းနှီးပြုံနိုင်မှုကမရှိဘူးတနည်းမှသူတို့မှာငလင်းငါးတောင်မ စ်ပေးရမှာလေဒါမှမဟုတ်ရလူတာပေါ့အဲ့ဒါကခုနပြောတဲ့ဆရာပေါ့ခိုင်ပြောသလိုမြို့နယ်စီမံသားရမှာရှိတဲ့ကျန်းမာရေးဌာနတာဝန်ယူနေတယ်ဒီနေမှာကကျွန်တော်မြို့နယ်ကျန်းမာရေးဦးစီးဌာနတွေပေါ့နော်သူတို့ကလည်းဒီလိုအဖွဲ့လေးတွေဖွဲ့ပြီးတော့အစားအုပ်တွေကို FCA approve မဆက်တိုင်တော်မှာအစားအုပ်တွေကအခုညပါမီးရောင်နဲ့ထွန်းတယ်ကြောင်နေဒီစားစားလို့လက်ဆက်ကြလာပေါ့နော်ပြီးအောင်ကြတဲ့ခါကျတော့အပုတ်တာကိုကျွန်တော်ယူမယူနိုင်တော့ဘူးလေမနေ့ကအကြံကိုပြန်ရောင်းလာလဲဖြစ်ကောင်းဖြစ်မယ်ပေါ့လေအဲ့ဒါလေးတွေကိုကျွန်တော်ကအနည်းဆုံးတော့လိုက်ပြီးခြားသုံးသူတွေဟိုဘေးကင်းဖို့အတွက်ကိုလိုက်ဆက်စီဖို့တင်တယ်ဒါကဟိုကျမကြီးအဖွဲ့လေးတွေပေါ့ချက်ချင်းတွေကိုပဲတင်နှံပေးပြီးတော့ကြည့်ခိုင်နေရပါတယ်ပေါ့နော်ဆောင်းချောက်ရမယ်အဖွဲ့လေးတွေနောက်တစ်ခုကမှဒီကျမ်းကြီးကအဖုတ်ဟန်ဒလာတွေပေါ့စားတော့ကင်တွေနည်းလူတွေကပြောလို့ပေါ့ဟိုနည်းစာတပိတ်ထုတ်ပေးတာမဟုတ်ရင်တော့မှအချင်းပူတင်နှံလေးပေါ့ဒီမှာညာဒီအစ်ဖွဲ့မယ်မင်းတို့ဆိုင်ရီစာရရမယ်ဆိုလို့ရှိရင်ကတော့နှစ်ရက်တော့သင်တန်းလေးတက်ရမယ်နေ့တူပဲတက်ရမယ်အဲ့ဒါသူတို့လည်း appreciate လုပ်တာပါသူတို့လည်းပြန်ပြီးနားလဲအောင်ပါအဲ့ဒါတော့တကယ်လိုက်နိုင်ရလားပေါ့လိုက်နိုင်လားစစ်စစ်တာလေးလိုတာပေါ့နော်အဲ့တော့ခုနပြောသလိုပေါ့ဟိုကူးဆက်တဲ့ယောဂါရောအများကြီးပဲဒီကြားထဲမှာဒီဈေးတည်ရဲ့လုံချုံရေးကိုလည်းကျွန်တော်အဓိကထားပြရမှာပေါ့ယုတ်တည်းရဲ့ဒီထဲမှာမိလောင်တာဘာလို့မလဲပေါ့နော်အရေးပေါ့ evacuation ပေါ့ဒီလူတွေဘယ်လိုထုတ်မလဲလူကြီးတအုံလုံးချင်းချင်းချက်သိလို့နင်းပြီးလို့ဒါတွေကအစားကျွန်တော်တို့စဉ်းစားထားမှာပေါ့နော်ဒါတွေကအများနဲ့လူအစုလူဝေးနေတဲ့ရှိတဲ့နေရာတွေမှာဖြစ်တတ်တဲ့ဥစ္စာတွေပေါ့အရင်ကဈေးသူတွေလာတဲ့လူတွေဈေးသေးတွေရဲ့လုံချုံရေးနဲ့အန္တရာယ်ကင်းရေးကိုလည်းကျွန်တော်တို့ဥသာပေးလို့ဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါဆရာအဲ့တော့ဥညညူအနေနဲ့ကျွန်မသိချင်တာကလေဒီအခုညာဈေးတန်းနေပြောင်းနေဆိုတော့ဒီဈေးတန်းနေပြောင်းနေဆိုတဲ့ဈေးစကားကလည်းတော်တော်လေးကြီးပါတယ်အဲ့တော့အဲ့ဒါအဲ့အတွက်ကိုလိုအပ်တဲ့ budget ပေါ့ရန်ပုံငွေရောလုံလောက်မှုရှိပါရဲ့လားရှင်စိတ်သွားတိုင်းကိုပါရဲ့လားမိတာပါဟုတ်ကဲ့
ရှိပါတယ်ခမဒါကျွန်တော်တို့ကစဆီစဉ်နေရသူတို့ဈေးတဲ့ဒီစနေရရောင်းလို့ရအောင်ဟိုခုနလည်းပြောသွားတယ်လေရေးဆက်သွယ်တာဒီကျွန်တော် mobile toilet တွေကိုကျွန်တော်တို့လုပ်ပေးပါတယ်နောက်ကျန်တဲ့အရာတွေကကျွန်တော်ဒါ budget ကကျွန်တော်တို့လုံလုံလောက်ရှိပါတယ်ခင်ဗျာဟုတ်ကျွန်တော်တို့ဒီချပေးပြီးသားပါခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ဒီဈေးကောက်တွေပါတယ်ရောကောက်တာရှိပါသေးလားရှင
်အဲကျွန်တော်တို့ကအခုအရင်လုံးကျွန်တော်တို့ကဈေးကောက်နေတယ်မကောက်တော့ဘူးခင်ဗျာကျွန်တော်တို့ကတရားဝင်သူတို့ကိုစနေရရောင်းချစေချင်တာရဲ့ကျွန်တော်တို့ဟိုဒီလိုဖုန်းပေးလို့အခုဝင်တော့ဝင်ဖို့မဖြစ်အောင်အတွက်ကျွန်တော်တို့ကဈေးကောက်မကောက်ဘူးခင်ဗျာမကောက်ဘူးနဲ့သူတို့ကတရားဝင်ကျွန်တော်တို့သူတို့ကိုအခုဒီမှာပုံတင်လိုက်တဲ့အခါမှာကျွန်တော်တို့ ID card ပြရလို့မျိုးပေါ့နော်လမ်းပြီးရိုက်ဈေးအောင်ချက်ဝင် card ပြလေးထုတ်ပေးဖို့လုပ်ပါတယ်အဲ့အတွက်ကိုမှသူတို့ကို free of charge ပဲထုတ်ပေးပြီးတော့မပုံတင်ကြီးနေနေကျွန်တော်900ပဲတစ်နေ့လုံးနေမှာကျွန်တော်ကောက်ဖို့လုပ်ထားပါတယ်အဲ့အခါမှာသူတို့ကျန်တာပြဖို့ကတော့ဒီကတော့ရေးဆက်သွယ်ပေးထားတဲ့အတွက်ဟိုဆက်သွယ်တဲ့ပုံစံစီမပါဘဲနဲ့သုံးတဲ့ရေးဖို့ရေးကားကိုတစ်နေ့ကိုဆိုင်ဒါအကြည့်ရှိပြပတ်တယ်ဆိုရင်300ပေါ့ခမအသေးဆုံး150အတချင်းဆောင်ခါလေးလိုပဲခမ300နဲ့150နောက်ကလက်စစ်မီကတော့သူတို့တစ်လလုံးမှာစိုင်ကြီးဆို900 ဆိုင်သေးဆိုတော့ငါဒါပဲကောက်ဖို့ကျွန်တော်တို့လုပ်ထားပါတယ်ခင်ဗျာဟုတ
်ဟုတ်ကဲ့ကြားရဝင်တာပါတယ်နှုတ်မဆိုလို့ရှိရင်ကျမတို့ကြားကြနေရစီပင်ကနေပြီးတော့အခွန်နေကောက်လို့ဆိုပြီးတော့ဈေးတွေပြောတယ်တကယ်တော့စီပင်ကကောက်တာလား
အဲ့ဒီဟာတော့ကျွန်တော်တို့မဖြစ်အောင်လို့စတဲ့ကကျွန်တော်တို့အခွန်မြေလုတ်ပဲနဲ့သူတို့ဖောင်းရပေးရတဲ့အတွက်အခပေါ်ရေဘူးအခါနဲ့သရှင်းဆောင်ရခါရဲ့အခုနလည်းစစ်တာကလည်းဒါကျွန်တော်တို့အဲ့မှာ area map စီကျွန်တော်တို့တက်ပြရပါတယ်ခင်ဗျာပြင်သူတို့ရဲ့ခုနကြာပြောတယ်လို့ပဲလုံကြုံကြီးကျူရီတော့ကျွန်တော် CCTV ကင်မရာလေးကျွန်တော်တို့တပ်ပြရတယ်ခင်ဗျဟုတ်ဟု
တ်ကဲ့အဲ့
ဒီကျကိုလည်းကျွန်တော်တို့ကအဲ့ဒီလက်ချက်ကအကုန်ကျစည်းကြီးပဲတောင်းတာကျန်တဲ့စည်းကြီးသူတို့တပ်ဆန်နိုင်ရင်မရှိအောင်ခင်ဗျဟုတ်
ဟုတ်ကဲ့ပါတချို့တနေရာလဲစီပင်တကယ်တော့စီပင်ကဟုတ်ချင်မှဟုတ်မှာပေါ့နော်ဟိုစီပင်ကကောက်ခိုင်းလို့ဆိုပြီးတော့ဟိုနေရာရောင်းစားတဲ့လူတွေဘာတွေရောင်းကုန်မြို့မှာအများအားကြားနေရတဲ့ခါကျတော့စီပင်ကကြားထဲကနေပြီးနာမည်ပြတ်တာတွေလည်းကြားမှုပါလေရှင်အဲ့ဒါကြောင့်ဟို
ဒီအခုကတော့မြို့တော်ဝန်ကြီးကအရင်ကကျွန်တော်တို့ဒါစီမင်းသားရပိုင်နဲ့ဟိုကျွန်တော်တို့ကအများပြည်နဲ့ရင်းကြံဒီလမ်းနေနဲ့ပတ်သက်လို့ဘယ်သူမှကျွန်တော်တို့ကလုတ်ပိုင်ခွင့်ပေးမထားဘူး။ဒါကြောင့်မလို့ဒါသူအကြောင်းသာဝယ်တာနိုင်တာလုံးလို့မရဘူးဆိုပြီးတရားဝင်ကျွန်တော်တို့အသိပေးတဲ့စာတွေလည်းဒီနိုင်နေရောကျွန်တော်တို့လက်ကပ်ပြီးကြောင်းရတာတွေလုတ်ထားပေးတယ်ခင်ဗျ။အခုကလည်းလုံးလို့မရပါဘူးခင်ဗျ။အခုလည်းရောင်းစားတာမျိုးဒီတိုင်းကန်းတွေကိုပြန်ငှားတာမျိုးမဖြစ်ဖို့ကျွန်တော်တို့ဟိုဒီဥစိုက်ထားပါလေ။အဲ့ဒါတွေတိတိမမလိုက်စစ်စစ်ဖို့ကျွန်တော်လုတ်ထားပါလေ။
ဟုတ်ကဲ့ပါကျေးဇူးပါအခုဟိုကျမတို့စင်ကာပူမှာနေတဲ့မတ်အေးတန်နာကိုကျမတို့ဖိတ်ခေါ်ထားပါတယ်မတ်အေးတန်နာကိုဖိတ်ခေါ်ရတဲ့အကြောင်းရင်းကတော့ဟိုဒီနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမကြသေးခင်ကပဲစင်ကာပူနိုင်ငံကိုသွားတယ်သွားပြီးတော့စင်ကာပူနိုင်ငံမှာဒီပေါ့လေပြန်ကြဈေးတွေကိုအတွက်ကိုနေရာတကျချပေးထားတဲ့ဒီဟော့ကာစင်တာမှာသွားပြီးသူကိုယ်တိုင်အစားအသောက်တွေကိုစားခဲ့တာကြားသိရပါတယ်အဲ့တော့စင်ကာပူနိုင်ငံမှာအခုတွေ့နေရတဲ့ဒီဈေးတွေပေါ့နော်အမှအဲ့ဒီမှာတော့လမ်းဘေးဈေးတွေလို့မခေါ်ပါဘူးရှင်အဲ့မှာတော့ဒီလေဟာပြင်ဈေးလိုဟာမျိုးပေါ့နော်အဲ့ဒီမှာဒီစားသုံးသူတွေလည်းစိတ်ချမ်းသာအောင်တန်ရှင်းရင်းနဲ့ညီညွတ်အောင်ရောင်းချနိုင်ရှိပါတယ်အဲ့တော့မအေးသာနာကျော်ရဲ့အတွေ့အကြုံကိုပြောပြပေးပါအောင်ရှင်မြန်မာပြည်ကလူတွေလည်းအားကြအတူယူလို့ရအောင်လေ
ဟုတ်ကဲ့စင်ကာပူမှာရှိတဲ့ဟော့ကာစင်တာတွေကတော့အများဖြင့်ကအဲစားတောက်တန်းနေနဲ့အဲနောက်ပြီးတော့ wet market လို့ခေါ်တဲ့ကုန်စည်ရောင်းတဲ့တန်းနေနဲ့သူရောပြုတ်ဖွင့်ထားတယ်တကယ်တော့မြန်မာနိုင်ငံကမြို့မှာရှိတဲ့ mini sale ဈေးတွေနဲ့ပုံစံဆင်ဆင်တူပါတယ်သူမှာကုန်စည်တန်းနေအသား၅ရောင်းနဲ့အဲဈေးတန်းနေရှိမယ်သူမှာကုန်ကြောက်ရောင်းနဲ့အထည်ဥပဒေရောင်းနဲ့တန်းရှိမယ်သူမှာစားတောက်ဆိုင်တန်းနေရှိမယ်အိမ်သာတို့ဘာလို့ facility ပါမယ်ရေဒီဘာတွေမျက်စိမီတွေနောက်သူတို့လိုအပ်တဲ့ဟိုတန်းရှိရာစာပေါ်ဝန်ဆောင်မှုအတီးပါပေးထားတဲ့ဟာမျိုးတွေဖြစ်ပါတယ်အဲ့ခါကျတော့ဒီနေရာတွေဟာမြင်ရင်ဟိုလူနေထူထပ်တဲ့ဒီလက်တကမ်းမှာရှိတဲ့ area ဒီမှာကျမတို့အိမ်နဲ့ဆိုရင်လမ်းလျှောက်သွားလို့ရတဲ့ဆက်တိုင်တစ်မှတ်တိုင်နှစ်မှတ်တိုင်အကွာအဝေးမှာရှိတဲ့နေရာတိုင်းမှာအမျိုးဈေးတစ်ခုရင်းစီရရှိပါတယ်နောက်တစ်ခါကျတော့အဲတိုက်တည်ရဲ့အောက်ထပ်မှာလည်းဟော့ကာစင်တာတွေရှိတတ်ပါတယ်ဥပမာဈေးမဟုတ်ပေမဲ့ဈေးနဲ့တော်လျက်မဟုတ်ပေမဲ့စားတောက်ဆိုင်တန်းလေးရအမျိုးရှိပါတယ်အများအားဖြင့်တော့မြန်မာနိုင်ငံရန်ကုန်မြို့မှာရှိတဲ့ဟိုအရင်ကmunicipal ဈေးတွေနဲ့ဆင်ဆင်တူပါတယ်ဒါပေမဲ့ပြဿနာမြန်မာနိုင်ငံ municipal ဈေးတွေကကြတော့ facility တွေကအရင်တုန်းကအဲချိန်ဒီတိုင်းလည်းရှိနေပြီးတော့တိုးတက်လာမှုရှိပေါ့နော်လူတိုးတက်လာတဲ့လူကြီးနဲ့ဟိုထောက်ကူပေးနိုင်တဲ့အခြေအနေမှမရှိဘူးဒါပေမဲ့ single mom ဟာကြတော့တိုးတက်လာတဲ့လူကြီးပြင်တိုးတက်လာတဲ့လူငယ်မှုစင်တန်တဲ့ life ရောညီတွေ့အောင်ပြုပြင်ပြင်ဆင်ထားတဲ့အခြေအနေမှရှိပါတယ်အခုဆိုရင် coin 8 sign တွေမှာလက်ပြဆန်ကိုလက်နဲ့ကင်ကြယ်စရာမလိုအောင်အဲမှာပြင်ဆင်တဲ့လူတွေကလက်နဲ့ကင်ကြယ်ရအောင်မလိုအောင်အဲမရှင်းသုံးတဲ့အဲမရှင်းနဲ့ပေးချီတဲ့စနစ်တွေတောင်သုံးတဲ့အခြေအနေမှရှိပါတယ်အဲ့တော့ဒီကေတော့မြန်မာနိုင်ငံမှာလည်းရန်ကုန်လောလောဆယ်ရှိနေတဲ့အဲမင်းနီစပယ်ဈေးတွေကိုလိုအပ်တဲ့ facility အခြေအနေတွေကိုတိုးတက်ပြင်ဆင်မှုလုပ်နိုင်မယ်ဆိုရင်ဒီနေရာတွေဟာလည်းလမ်းပြေးဈေးတွေအတွက်ရောင်းချဖို့အတွက်အင်ဂျင်နိုင်တဲ့နေရာမျိုးဖြစ်လာနိုင်ပါတယ
်ဟုတ်ကဲ့ပါကျမတို့ထိုင်းနိုင်ငံမှာဘန်ကောက်မှာလည်းအဲ့လိုမျိုးဈေးကြီးတွေရှိတဲ့ခါမှာအဲ့ဒီဈေးကိုသွားလို့ရှိရင်ကိုကပတ်စံကိုတစ်ခါတည်းထိတ်မှတစ်ခါတည်းတိုကင်လေးတွေအရင်ဝယ်လိုက်ရပါတယ်အဲ့ဒီတိုကင်လေးတွေနဲ့မှသက်ဆိုင်ရာဆိုင်တွေကိုပေးတဲ့ခါကျတော့ပတ်စံကိုင်းတဲ့စနစ်မရှိတော့ဘူးပေါ့နော်အဲ့ဒါလည်းတမျိုးကောင်းတဲ့စနစ်ပါပဲကျမတို့မြန်မာနိုင်ငံမှာလုပ်ယူလို့ရတဲ့ဟာမျိုးပါဟိုတိတ်ခက်ခက်ခက်ခက်လည်းမဟုတ်ပါဘူးလေအဲနောက်ထပ်သောတာရှင်တစ်ယောက်ကစင်ကာပူကပါပဲကိုနေဦးလင်းမှာနေကောင်းပါလားရှင်မင်္ဂလာပါ
ဟုတ်ကဲ့နေကောင်းပါလေဗျာ
ဟုတ်ကဲ့ပါဟိုစင်ကာပူကလူက2ယောက်ဖြစ်နေတယ်ဟုတ်က
ဲ့ဟိုကျွန်တော်ကစာဖတ်တဲ့အခါကျတော့အရင်ဝန်ကြီးဟောင်းဥယေထုတ်ကသူကပြောတဲ့သဘောကဥချိုးမင်းသိန်းလုပ်တဲ့ပုံစံကစင်ကာပူကဟော့ကာစင်တာပုံစံလားဒါမှမဟုတ်ရင်အိန္ဒိယနိုင်ငံကပုံစံလားဆိုပြီးတော့သူကနည်းနည်းလေးပေါ့နော်ဟိုဟောပေါ့ရေးပြတယ်ပေါ့ရေးပြတာနဲ့အဲ့ဒါနဲ့ဟော့ကာစင်တာအကြောင်းဆိုတာနဲ့ကျွန်တော်လည်းပြောဖို့ဖြစ်လာတာပါတကယ်တကယ်တော့စင်ကာပူမှာဟော့ကာစင်တာဆိုတာကဟော့ကာစင်တာအတွင်းမှာလက်ဖက်ရည်ဆိုင်တစ်ဆိုင်ဟာ main ဆိုင်တစ်ခုပါပဲအဲ့ဒီလက်ဖက်ရည်ဆိုင်မှာအချိုးရည်ဟလာ
ဟိုပေါစီပါညာအကုန်ရမယ်ကြံတဲ့ဟာဆိုင်ခွဲလေးတွေကစားတောက်ဆိုင်ခွဲလေးတွေက60ဆိုင်ရှိမယ်15ဆိုင်ရှိမယ်ဒါပေမဲ့ဟိုလူအများသုံးတဲ့ဇပွဲခုံတန်းခုံ20ရှိမယ်30ရှိမယ်ဟိုခုံကအများခုံကြီးကိုပြောတာပေါ့နော်ဘေးကခုံနေနေဆိုရင်လူ50 60 100လောက်အထိဆန့်နိုင်တဲ့နေရာမျိုးပါအဲ့တော့ဆိုလိုတဲ့သဘောကအဲ့ဟော့ကာစင်တာတစ်ခုမှာမိန်းလူကတင်တာဆွဲရတယ်တင်တာဆွဲပြီးတော့သူကနေပြီးတော့ဆိုင်ခွဲလေးတွေကိုတခါဥမာတကူတလားကို1500ဆိုပြီးတော့ပြန်ရောင်းတယ်ပြန်ရောင်းပြီးတဲ့အခါမှာသူကအဲ့လိုစနစ်တကျဟိုရက်ွက်แท้မှာပဲဖြစ်ဖြစ်ခုနပြောလို့ shop house ရဲ့အောက်မှာပဲဖြစ်ဖြစ်ရှိနေမယ်ရှိနေမယ်ကိုနဲ့လက်တကန်းပတ်ဝန်းကျင်မှာရှိနေမယ်ရှိနေပြီးဆိုရင်သူကဘာရှိလဲဆိုတဲ့အခါကျတော့ခုနပြောတယ်စီပဲပေါ့နော်မျိုးပြဆိုင်ရာအုပ်ချုပ်ရေးမှူးစီမှာသူတို့တွေကမှတ်ပုံတင်ရတယ်အဲ့ဒီအခါမှာသူတို့ကလိုက်စစ်တယ်သူဥမာတကူကျွန်တော်ရောင်းမယ်ဆိုရင်ကျွန်တော်ဆိုင်ကိုလိုက်စစ်ရင် A grade B grade C grade သတ်မှတ်မယ်ဥပမာတစ်ခုတစ်ခု complain လုပ်မယ်ဆိုလို့ရှိရင် grade ကိုချမယ်ဒါမှမဟုတ်ရင်ရဆိုင်မယ်ဆိုလိုတဲ့သဘောကဟိုအုပ်ချုပ်သူကဒီဈေးရောင်းတဲ့လူကိုစီမံခန့်ခွဲတဲ့အခါမှာ market အမြင်လေးလည်းရှိဖို့တော့လိုတယ်လို့ကျွန်တော်ထင်တယ်ဆိုလိုတဲ့သဘောကလူတွေဟာဈေးရောင်းနေဆိုတာ crossing တိုင်းလူတွေ cross လုပ်နေတဲ့နေရာမှာရောင်းနေတဲ့ဆန္ဒရှိတယ်ဒါမှသူရောင်းဝယ်ဖြစ်မှာ哦ဆိုတော့အဲ့ဒီ concept လေးတွေကိုထည့်ပြီးတော့ဒေချာကြကြနနသုံးမယ်ဆိုရင်တော့ခုနပြောလို့ပေါ့ရန်ကုန်ကအခုပြုပြင်ပြောင်းလဲစပြုပြင်ပြောင်းလဲတဲ့ hawker center process မျိုးဟာဖြစ်နိုင်ပါတယ်နောက်တစ်ခုကစပြောင်းကစားမှာကျွန်တော်အမြင်ပြောရလို့ရှိရင်ဒီဟိုဈေးကွက်ကတနည်းအားနေရွှေ့လာတဲ့ပြက်သွားပြက်သွားတော့ချက်ချင်းမရအောင်အဲ့တော့3လလောက်ကိုဘာအခွန်ဘာမှမကောက်သေးဘဲနဲ့ testing တိုင်းသူတို့ပေးပြီးသုံးလိုက်ပါbaby တုံးတော့သူတို့လည်းဝင်ငွေရပြီတေချာသွားပြီဆိုတော့တစ်ခုအောင်မြင်သွားပြီနောက်တစ်ခုအောင်မြင်သွားပြီဆိုရင်အများကြီးဆက်လုပ်လို့ရမယ်လို့ကျွန်တော်ကတော့အဲ့လိုအကြံပြုချင်ပါတယ်ဗျ
ဟုတ်ကဲ့ပါအင်မတန်မှကောင်းတဲ့အကြံဉာဏ်ပါပဲရှင်အဲကျွန်မနောက်ထပ်သောတာရှင်တယောက်ရောက်ပါပြီလားဩမရောက်သေးဘူးတဲ့ဟိုသူကတော့ကျွန်မတို့အဲတရက်မြို့ကဥလှမြင်လို့ပြောပါတယ်သူကတော့စာလေးလေးအရင်ရေးပို့ထားပါတယ်သူကတရက်ခရိုင်မြို့အဲမြို့စီပင်တရားရေးကော်မတီအရတားကိုစလေတူပါတဲ့တာဝန်စယူစဉ်မြို့နယ်စီပင်အရာရှိပေးတဲ့ဝန်ထမ်းဖွဲ့စည်းပုံမှာကျန်းမာရေးတူကျန်းမာရေးမှူးတူပါနေလို့မေးတဲ့အခါမှာတဲ့ကျန်းမာရေးနဲ့မသက်ဆိုင်တဲ့သူတယောက်ကိုခန့်ထားတာတွေ့ရပါတယ်တဲ့ပြန်ကြလမ်းပေးစည်းတဲ့လေလံလိုက်စင်ရသူတွေလိုက်နာရမယ့်စည်းကမ်းတွေမှာလမ်းပေးစည်းတွေအမှိုက်ကျုံးရမယ်တတ်မှတ်နှုံးကောက်ရမယ်ဖြတ်ပိုင်းပေးရမယ်ဆိုတဲ့စည်းကမ်းတွေရှိပါတယ်တဲ့ဒါပေမဲ့တခုမှမလိုက်နာကြပါဘူးတဲ့ပြည့်စင်ပြင်ခဏဆိုသလိုပြင်စရာတွေအများကြီးပါပဲဆိုပြီးတော့သူကအီးမေးလ်လေးလှမ်းပို့ထားတာပါတရေမျိုးကဥလှမြင်ပါတဲ့အဲ့တော့ဟိုဒါနဲ့တစ်ဆက်တည်းမှာပဲပေါ့နော်ဒီကျမ်းမာရေးဥလှမြင်ရောက်ပါပြီလား
ဟုတ်ကဲ့ရောက်ပါ
ဟုတ်ကဲ့ဥလှမြင်မင်္ဂလာပါရှင်ကျမဥလှမြင်ရဲ့စာကိုဖတ်ပြပေးနေတာပါဥလှမြင်ကစီပင်တာယာကော်မတီအရက်သားကိုစလေတူဆိုတော့ကျမတို့အခုလမ်းပေးစည်းတွေနဲ့ပတ်သက်ပြီးဆွေးနွေးနေတာပါအဲပြောပါအောင်ရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့လမ်းမေးစည်းတွေကိုခုနကစောစောက VOE ကပြောသလိုပဲတမ်းမကြီးနဲ့ညီညွတ်ဖို့တို့စီကံရှိဖို့တို့ဆိုရင်အဲ့ဒါကျွန်တော်တို့ကဏ္ဍ၃ခုပေါ့နော်ကျွန်တော်တို့စီပင်ရသားကိုစလေတွေနောက်စီပင်ဝန်တန်းပေါ့နော်အဲနောက်ထပ်ကတော့ဒီစားသုံးသူတူအဲ့ဒါတွေ၃ဖလေကဟောပေါ့ပြီးလုံးမှဒီကိစ္စအောင်မြင်မယ်လို့ထင်ပါတယ
်ဟုတ်ပါတယ
်ကျွန်တော်တို့ဒီရသားကိုစလေတွေဆိုရင
်ဟုတ်ကဲ့
ရသားကိုစလေတွေလည်းပဲကျွန်တော်တို့ဒီဘိုင်လောဆိုတဲ့နော်စီကန်နေပါနော်ဈေးစီကန်เนาะဟလာဘီကိုစီကန်မှာစသည်ဖြင့်ပေါ့အဲ့ဒီစီကန်နေကိုကြည်ညင်းညက်ကျွန်တော်တို့ကဖတ်ထားခြင်းအပြင်စောစောကကျွန်တော်စာနဲ့ရည်တည်တင်ပြသလိုပဲတချို့အားနည်းချက်တွေကကျွန်တော်တို့ပေါ်လာတော့အဲ့ဒါတွေကိုပြင်ခိုင်းလို့ရပါတယ
်ဟုတ်ကဲ့ပါ
အဲ့တော့ဟိုစီမံဝန်ထမ်းတွေကတော့ကျွန်တော်တို့ဒါတို့ကတော့ဟိုပါခေါ်မလို့ခေါ်ယူကြိုးတာလည်းဖြစ်မှာပေါ့နော်အဲ့ဒါတွေကိုကျွန်တော်တို့ကတော့တဖြည်းဖြည်းနဲ့ပြုပြင်တော့ဒီလိုလုပ်ရတယ်အဲနောက်တစ်ခုကပြည်သူလူထုတွေကိုလည်းပဲကျွန်တော်တို့ပြင်ညာပေးဖို့လိုရတဲ့ဒီကျွန်တော်တို့အခုအဲ့ဒါတွေကိုဒီပြည်သာပေးစာဆောင်နေနေပေါ့လေအဲအဲ့ဒါတွေတော့ဘိုင်လောတွေကိုလည်းပဲကျွန်တော်တို့သိအောင်လုပ်ပေးမယ်သူတို့ကိုယ်တိုင်ကပါဝင်မှကျွန်တော်တို့ဒီကိစ္စတွေဟာအောင်မြင်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါအဲကျမတို့ဒီအဲနိုင်ငံသားမှာပေါ့နော်ကျမစင်ကာပူနိုင်ငံလည်းကျမရောက်ဖူးပါတယ်နေဖူးပါတယ်နောက်ဟိုထိုင်းနိုင်ငံမှာလည်းကျမနေခဲ့ဖူးပါတယ်အခုတော့အမေရိကန်ပြည်အောင်စုမှာနေပါတယ်အခုစားသောက်ဆိုင်တစ်ခုမှာသွားပြီးတော့စားရဲဆိုလို့ရှိရင်ကိုစားအဲ့ဒီဆိုင်နေမှာပေါ့နော်တကယ်လို့ဝန်ဆောင်မှုပေးတဲ့နေရာမှာဟိုလာပြီးတင်းသွားတဲ့လူရှိတယ်လို့ကိုစားခဲ့တဲ့ဒီအစား တော့နေပတ်သက်တဲ့ဒီဘန်းထဲမှာရှိတဲ့အစားအသောက်အကုန်လုံးကိုသက်ဆိုင်ရာအမှိုက်နေရာမှာကိုယ်တိုင်သွားပြီးတော့စားသုံးသူတွေကသွားထည့်ရတဲ့စနစ်တွေလည်းရှိပါတယ်အဲ့လိုမျိုးဖြစ်အောင်လို့ဒီစားသုံးသူတွေဘက်ကနေလည်းဒီဈေးတန်ရှင်ကြီးဒီအမှိုက်ဟိုစနစ်တကျပြစ်ရေးအတွက်ကိုအများကြီးပညာပေးဖို့လိုအောင်မယ်လို့ထင်ပါတယ်ရှင်ဥညင်ကြီးဦးအနေနဲ့ပေါ့နော်ဒီအမှိုက်ကလည်းဟိုရန်ကုန်မြို့ရဲ့ဟိုဒီပြည်ထနာထဲမှာတစ်ခုပါဝင်ပေါ့နော်အဲ့တော့ဥညင်ကြီးဦးဒီအမှိုက်တိမ်းတာနဲ့ပတ်သက်ပြီးတော့ဈေးတွေတွေတကယ်တမ်းမလိုက်နိုင်လို့ရှိရင်ဘလို့များအရေးယူဖို့ရှိပါတယ်ရှင်သူတို့ကအရေးမယူရင်တော့အိုစီကန်ချိမှာမဟုတ်ဘူးလို့ကျွန်မထင်လို့ပ
ါဟုတ်ကဲ့ပါခင်ဗျာမှန်ပါတယ်ခင်ဗျာအခုကျွန်တော်တို့ရှင်မာကအားနည်းချက်ကလည်းတည်းလည်းပါပါတယ်ခင်ဗျာဟိုကျွန်တော်တို့ကထိရောက်တဲ့ရေးယူမှုကျွန်တော်တို့လုပ်ဖို့စဉ်းစားနေပါတယ်ခင်ဗျာအဲ့ဒီရှင်မာတော့ဟိုရေးယူတာရင်စတာမလုပ်ဘဲနဲ့လက်ရှိမှာကျွန်တော်စရောင်းပြီးတော့အမိုက်ကိုကျွန်တော်တို့ကဟိုကျွန်တော်တို့ဝန်ထမ်းတွေကပဲသူတို့စီကန်မဲ့လောလောဆယ်ရောင်းနေဖြစ်တာကိုတော့လိုက်ထိန်းနေပြီးတော့လက်ရှိမှာကျွန်တော်တို့ကစီကန်အကန့်မိုက်ပြထားတဲ့လူတွေကိုဓာတ်ပုံရိုက်မှတ်တမ်းတွေလာလုပ်ထားပါတယ်လုပ်ပြီးနောက်ထပ်သူတို့ကိုခေါ်ပြီးပေးမယ်ဒီပြီးပြီးတော့နောက်မလိုက်နိုင်တော့ကျွန်တော်တို့ပြဿနာဥပဒေအတိုင်းကျွန်တော်စီမံဥပဒေအတိုင်းအရေးယူဖို့ဆောင်ရွက်တော့မှာပါခင်ဗျာဟုတ်ကဲ့
ပါအဲ့တော့ဟိုဒီဟိုထိုင်းနိုင်ငံဘန်ကောက်မြို့မှာဆိုလဲလမ်းပေးစည်းတွေအများကြီးရှိပါတယ်ကျွန်မအဲ့ထိုင်းနိုင်ငံရဲ့ရက်ွက်တွေမှာကျွန်တော်တို့ဒီဟိုတောင်ဝင်ရသွားလာလှုပ်ရှားတဲ့အခါမှာအများရန်ညဘက်ပြန်သွားလို့ရှိရင်သူကဒီဆိုင်သိမ့်ပြီးတာနဲ့တခါတည်းတန်ရှင်းရေးကိုတခါတည်းအကုန်လုံးကလှုပ်သွားတာဟိုငကိုမူလပုံစံအတိုင်းလမ်းမှာလည်းအမှိုက်လည်းတစည်းမမရှိရဘူးအညစ်အကြေးလည်းတစ်ခုမှမရှိရအကုန်လုံးအမှိုက်တွေကောက်ပြီးတော့တန်ရှင်းရေးတခါတည်းလှုပ်သွားကြတာပါအဲ့တော့ရန်ကုန်မြို့မှာကြတော့ဒီလမ်းပေးစေးတွေကရောင်းပြီးတော့နောက်တနေ့မနေ့ဒီစီပင်ကလာမသိမ့်မချင်းရအမှိုက်တွေကလမ်းပေါ်မှာဒီတိုင်းနေပဲကြနေတာတွေ့ရတော့လေစိတ်လည်းမကောင်းဘူးကိုယ်တိုင်လည်းကောက်ချင်တာဒါပေမဲ့ဘယ်နှသွားပြရမှမသိဘူးဆိုတဲ့ဟာမျိုးဖြစ်ခဲ့တာပေါ့နော်ဒါကတော့ဟိုဒီမှာကိုယ်တိုင်ခံစားရတဲ့ခံစားချက်ပါအဲ့တော့ဟိုဆရာဥပဘောက်ခိုင်အနေနဲ့ရောဒီစားသုံးသူတွေကာကွယ်တဲ့နေရာမှာဒီလိုအပိုက်နဲ့ပတ်သက်တာတွေရောပညာပေးဖို့ရှိပါလားရှင
်ဟုတ်ကဲ့ကျွန်တော်တို့ကတော့အရင်ဟိုပညာပေးတာတွေလုပ်ခူးပါတယ်အပိုက်နဲ့တော့မလုပ်ခဲ့ဘူးပေါ့ဥပမာပြန်ကြော်စီတွေကိုကျွန်တော်တို့လိုက်ပြီးတော့တုံပြေခိုင်းတာမျိုးတွေဟာလားစားသောက်ဆိုင်တွေကိုအဲ့လိုဓာတ်ပေးစားသောက်ဆိုင်တွေကိုလိုက်ဆစ်ဆေးတာမျိုးတွေတော့ကျွန်တော်တို့လုပ်ခူးတာပေါ့နော်အဲ့တော့အပိုက်ကိစ္စကတော့ဒီကျွန်တော်တို့နိုင်ငံမှာဒါခရီးရောက်ရောက်အေးအေးယူခိုင်ပေးရမယ်ကိစ္စပါဟာလားအဲ့ဒါလည်းတက်ဆိုင်ရာသူရောက်အဖွဲ့အစည်းပေါ့ဥမာဟုဆိုရင်စီပင်ပေါ့စီပင်ကနေပြီးတော့ဟာလားခရီးရောက်ရောက်နဲ့အေးအေးယူလိုက်ရင်တော့တစ်ရှိပြင်းနဲ့ရော့သွားမှာပါဟာလားကျွန်တော်တို့ကခုနဟိုနှစ်ပေါင်းများစွာကျွန်တော်တို့နိုင်ငံအမိုက်ပုံဖြစ်လာတာပါ
ဟုတ်ကဲ့ပါအဲဆရာမြင့်ဦးအနေနဲ့ရောဒီကျမ်းမာရေးရှုထောင့်ကနေနောက်ဆုံးအနေနဲ့ပေါ့နော်အဆုံးသက်ကလေးနည်းနည်းလေးညီကုန်းချုပ်လေးပြောပြပါအောင်ရှင်ကျမ်းမာရေးရှုထောင့်ကနေပြီးတော့လမ်းပေးစည်းတဲ့တွေကိုလေဒီလိုပညာထပ်ပင်းရင်ကောင်းမလဲဆိုတာလေးပါဟုတ်ကဲ့
တကယ်ကတော့ခုနကသူတို့ဒီအစားအသောက်ကင်တွေလူနောက်စားတော့တဲ့လူပြင်ဆင်တဲ့လူပေါ့နော်အကုန်လုံးဟာတောင်ဝါရီအတိတ်ကိုရှိရမှာပေါ့လေဒီအားရပါစက်သေးရောက်သွားမယ်ဒါရလုံခြုံမှုရှိရမယ်ကျောကကင်းရမယ်ဆိုရအတိပေါ့နော်အဲ့တော့အားလုံးကြောင့်ကုနာအမိုက်ဆိုတာလည်းအမိုက်ပိုင်းပေါ့နော်အမိုက်ဒီကညာရင်းရင်းပိုင်းအမိုက်ဒီကအခုဈေးဒီဈေးတွေဆိုကုနာအမိုက်စုတွေဖြစ်တာပေါ့ရင်းနေလည်းများများပေါ့မယ်ပေါ့ကျွတ်တွေလည်းရလာမယ်ပေါ့ဒါရသိမ့်ရမယ်ဆိုတာမျိုးတွေစားတော့စားသုံးသူတို့ဒီမှာကုနာတော့အစားတော့ကင်တွေတဲ့လူဆိုင်ရှင်တွေအကုန်လုံးကအသိဉာဏ်ရှိရမယ်ကြည့်ပြီးတော့လူတိုင်းလူတိုင်းတာဝန်သိရစိတ်ပေါ့လေနော်တ िश ူပေပါတွေကိုသုံးပြီးသုံးပြီးဆွဲပေါ်နေလှုပ်ပြတဲ့အောက်မှာကြားတယ်အဲအဲ့လိုမျိုးတွေကလည်းကျွန်တော်ဆိုင်တိုင်းဆိုင်တိုင်းမှာကျွန်တော်တွေ့နေရတာပေါ့နော
်ဟုတ်ကဲ့ပါ
ဆိုတာကလူတိုင်းလူတိုင်းရဲ့တာဝန်ပါဟု
တ်ကဲ့ပါ
သိတဲ့တာဝန်တစ်ခုလည်းမဟုတ်ပါဘူးစားသုံးသူရောပညာပေးတဲ့လူရောအားလုံးပေါ့နော
်ဟုတ်ကဲ့ပါအဲ့တော့ဈေးရောင်းသူတွေဝယ်ယူစားသုံးသူတွေနောက်ကျူးကျော်ပြီးရောင်းနေတဲ့ဈေးတွေနောက်ကျမတို့ဒီစီပင်တရားဝန်ထမ်းတွေနောက်စကျမတို့ပြည်သူလူထုတွေအားလုံးကိုယ်စီတာဝန်တွေရှိကြတယ်ဆိုတာကိုပြောရင်းနေပဲဒီကနေ့ဆွေးနွေးခန်းကိုညီကုန်းချုပ်ပြရစီပါဝင်ဆွေးနွေးပေးတဲ့သူတွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ
။ Talking Soul နဲ့အစီအစဉ်ထုတ်လို့ရမှုမဆုမွန်လို့စီစဉ်တင်ဆက်ထားတယ်။တရက်လေးလိုက်စီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါမယ်ရှင်။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်တို့တယ်လီဖုန်းဆက်စကားပြောဆိုခဲ့တဲ့ကိစ္စကိုတရုတ်တို့ကကန့်ကွက်လိုက်ပါတယ်။အခုလိုတယ်လီဖုန်းဆက်စကားပြောဆိုကြတာဟာအမေရိကန်အနေနဲ့တရုတ်တို့အတွက်အလေးနဲ့ထားပြရမယ့်ကိစ္စတစ်ခုအဖြစ်ကိုးစားပြုနေတယ်လို့တရုတ်နိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ကမ္ဘာမှာတရုတ်နိုင်ငံတစ်ခုထဲရရှိပြီးတော့ထိုင်ဝမ်ဟာတရုတ်နိုင်ငံနဲ့ခွဲခြားလို့မရတဲ့အစိတ်အပိုင်းဖြစ်တယ်လို့လည်းကြေညာချက်မှာပြောထားတာပါ။ထိုင်ဝမ်သမ္မတနဲ့တောက်ကြနေကဆက်သွယ်လိုက်ခြင်းအပြင်အမေရိကန်နဲ့ထိုင်ဝမ်ကြားအနေ40နီးပါးဖြတ်တောက်ထားတဲ့တန်တမာဆက်ဆံရေးကိုထရမ့်ကဘေးဖယ်လိုက်တာလည်းဖြစ်ပါတယ်။
အရှုပ်တော်ပုံတစ်ခုနဲ့ပတ်သက်နေတဲ့တောင်ကိုရီးယားသမ္မတပတ်ဂွန်ဟေကိုရထုကဖယ်ရှားပေးဖို့အတိုက်ခံပါတီဖက်ကဒီကနေ့အစိုးတရတင်သွင်းလိုက်ပါတယ်။သမ္မတနှုတ်ထွက်ပေးဖို့နိုင်ငံတော်အလုံးကထောင်းထောင်းချီတဲ့လူတွေဆိုးမျိုးတော်ကိုချီတက်လာပြီးတော့သတင်း6ပတ်ဆက်တိုက်စနေနေ့တွေမှာတောင်းဆိုလာပြီးတဲ့နောက်အတိုက်ခံပါတီကဒီကနေ့မှဒီအစိုးကိုတင်သွင်းလိုက်တာပါ။ဒီအစိုးကိုလွတ်တော်အမတ်300ထဲကအမတ်192ဦးတို့ကလက်မှတ်ရေးထိုးထားတာဖြစ်ပြီးလာမယ့်တောက်ကြနေ့မှာတောင်ကိုရီးယားလွတ်တော်ကဒီအစိုးကိုဆန္ဒမဲပေးကြပါလိမ့်မယ်။ဒီအစိုးအတူနဲ့ဒီအဆိုအတီးပြုတ်နိုင်ဖို့ထောက်ခံမဲ့၃ပုံ၃ပုံလိုအပ်နေတာဖြစ်ပြီးတော့လက်ရှိအာဏာရပါတီရဲ့ထောက်ခံမဲ့28ပဲလိုအပ်နေတာပါတမရပတ်ကွန်ဟေရဲ့ဆီနိုရိုက်ပါတီကထောက်ခံမဲ့ရရအောင်အတိုက်ခံလို့လုပ်နိုင်ပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူ
းတင်းကျကျကိုနန်းလောင်ကကြီးညာပေးခဲ့တာပါဒီမနက်အတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဆူလီမန်တာလာဝရီဖြစ်ပါတယ်ကျမအီတန်စမရှင် VOA American တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလိုမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်တောတာရှင်ပေါင်းကောင်းသောညတန်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.